ယနေ့သာသနာတော်နေ့2558ခုနှစ်ခောဇာတက္ကရ1386ခုနှစ်ဝါဇုလဇန်6ရက်နေ့နေ့ပိုင်းစင်ကာပူနိုင်ငံအရီနာကန်ထရီကလပ်၌စင်ရင်ချင်းပါပြုလုပ်အပ်သည်ဤဓမ္မသဘင်ပွဲ၌ဟောကြားအပ်သောပိဋကတ်3ပုံအမိယတိတရားတော်ဒိဋ္ဌိတရားတော်ကဘာလဲလဲအဲ့ဒီတရားတော်ကိုကြားရောက်လာကြတဲ့အာလုံးတော်သူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့အားဟောပြောပြတ်တာတင်ကြားပေးมาဖြစ်ပါတယ်ဒီတရားကောင်းစီရဲ့အောက်မှာတို့သူတော်စင်တို့အားဘယ်နှချက်လောက်ဟောပြောပြတာသင်ကြားပေးမလဲလို့ဆိုရင်စုပေါင်း6ချက်သင်ပေးမယ်ဘယ်နှချက်အဲ့ဒါတွေကဘာလဲပြောရင်နံပါတ်1ဝိနယပိတကတဲ့ဘာလဲလဲ
ဝိနယပိတက
နောက်နံပါတ်2ကသုတ်တန္တပိတကဘာလဲလဲသုတ်တန္တပိတကနောက်နံပါတ်3ကအဘိဓမ္မပိတကပါတယ်လေ
ပိဋကပါတယ်
အဲအဲ့ဒီမှာရေးချပါရေးချမပါဘူးပေါ့နော်အဘိဓမ္မပိတကပါတယ်လေပိ
ဋကပါတယ
်နောက်နံပါတ်4ကပါဠိတော်တဲ့ပါတယ်လေပါဠိ
တော
်နောက်နံပါတ်5ကအထကရာပါတယ်လေအထကရာနောက်နံပါတ်6ကဒီကစုပေါင်းရင်ဘယ်နှချက်အဲ့ဒီ6ချက်ကိုကြွားရောက်လာကြတဲ့အာလုံးသောသူတော်စင်ပြိဿအပေါင်းသူတော်ကောင်းတို့အားဟောပြောပြတ်သသင်ကြားပေးမှာဖြစ်ပါတယ်တို့သူတော်စင်များတရားတော်များကိုနာကြားဝင့်ရတဲ့ခိုက်တံကိုနာလိုက်တဲ့တရားကိုသိအောင်တတ်အောင်နားလည်အောင်နားရမယ်ဘလို့နာရမယ်သိအောင်တတ်အောင်နားလည်အောင်နာရမယ်ဤတရားလေးတွေကိုသိပြီးကိုယ့်ဘာသာကိုပြန်ပြီးတော့စဉ်ញင်ကြည့်မယ်သုံးသပ်ကြည့်မယ်ဘာသာရေးကိုလည်းပဲအပေါ်ကနေမိုးပြီးတော့ဘာသာရေးဆိုတာဒီလိုရှိပါလားဆိုတဲ့အသိလေးရသွားရင်ကိုပထမအဆင့်မဆိုးဟုတ်တယ်မလားဤတရားနောက်တစ်ဆင့်ကတော့သိထားတဲ့အတိုင်းကျင့်သုံးမှုဘာလို့ကိုသိထားတဲ့အတိုင်းကျင့်သုံးမှုအဲအဲ့ဒီအတိုင်းကျင့်လိုက်ရင်နောက်ကလာမှာကတော့ဒီကျင့်တဲ့အတိုင်းရတဲ့အကျိုးတရားကောင်းကျိုးရမှာပေါ့ဟုတ်တယ်မလားအဲအဲ့ဒါကြောင့်တို့သူတော်စင်များအခုတရားဒီမှာဦးဇင်းတို့ရောက်နေတဲ့အခိုက်တန့်မှာဘာသာရေးကိုခြုံငုံပြီးကြည့်နိုင်မှုရအတွက်ဦးဇင်းတို့ပြောခဲ့တာကောင်းစီနှစ်မျိုးပြီးသွားပြီပေါ့နော်ဘယ်နှမျိုးပြီးသွားနှစ်မျိုးပြီးသွားပထမကောင်းစီကဟောဒီသတ္တဘုရားလောင်းဘုရားလောင်းဆိုတာဘယ်လိုဘယ်လိုအချက်လက်တွေနဲ့ညီပြီးတော့ဘာတွေကျင့်သုံးရတယ်ဆိုတာကိုပြောပြခဲ့ဘာလို့အဲ့ဒါလေးပြောတယ်လဲဆိုရင်ကိုဘိုးဘွယ်တဲ့ဘုရားရဲ့ဟောဒီသတ္တသူကျင့်သုံးခဲ့ရတဲ့လမ်းစဉ်လေးတွေကိုလည်းသိဖို့ဘုရားဆိုတာဒီလိုကြင့်မှဖြစ်တာပဲဆိုတာကိုလည်းနားလည်ဖို့ကိုကိုတိုင်းလည်းပဲဘုရားလောင်းဆန္ဒများရှိရင်လိုက်နာကျင့်သုံးနိုင်မှုဟုတ်တယ်မလားအဲအဲ့ဒါကြောင့်အဲ့ဒီကောင်းသီးလေးနဲ့နောက်ဘုရားဖြစ်လာတဲ့အပိုင်းမှာကြတော့တို့သူတော်စင်တို့ကိုပြောခဲ့တာဘုရားနဲ့ညံတော်ဘာနဲ့ပါဘုရ
ားနဲ့ညံတ
ော်အေးဘုရားနဲ့ညံတော်အဲ့ဒီကောင်းသီးရဲ့အောက်မှာဦးဇင်းတို့ပြောခဲ့တာကညံတော်ဘယ်နှပါးပြောခဲ့6ပါးပြောခဲ့တယ်ဘုရားသည်ဒီညံတော်6ပါးရဲ့ရတာမဟုတ်ဘူးဒါပေမဲ့ဘုရားဖြစ်ကိုရောက်ပြီးဟောပြောပြတ်တာဒီလိုနေထိုင်သွားတဲ့နန်းမှာအောင်မြင်မှုအများကြီးရတာဒီညံတော်တွေရဲ့အထောက်အကူအများကြီးပါတယ်ဆိုတာကိုသိစေခြင်းနဲ့အတွေ့အကြုံမှုရှိဘဝကိုပြန်လည်ပြီးသိနိုင်တဲ့ပုဗ္ဗေနိဝါဒနုဒတိညံနောက်တရဝါရီနဲ့ပတ်သက်လို့သိတော့မဲ့ပုဂ္ဂိုလ်ပဋိသင်္ဍေနေတော့မဲ့ပုဂ္ဂိုလ်နေမဲ့ပုဂ္ဂိုလ်ညင့်မဲ့ပုဂ္ဂိုလ်သူ့သွားရဘုံဌာနအဲ့ဓာရီကနေစာအကုန်မြင်နိုင်တဲ့ဘာညာလဲဒိဗ္ဗသက္ကုညာနောက်လောဘရဲ့ဒိဋ္ဌိရဲ့ အဲမောဟရဲ့လို့ပြောတယ်အဓိကအတဝတရားအဲတကယ်တမ်းကတော့တက်ရိုက်ပြောရင်တော့ကာမတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇတဝအဲ့ဒါကိုမူရင်အနှစ်တိုင်းတရားကိုယ်တိုင် essence ကြီးတဲ့ပြောရင်၃မျိုးပဲရှိတယ်လောဘရဲ့ဒိဋ္ဌိရဲ့မောဟအဲ့ဒီ၃မျိုးရှိနေတယ်မြတ်အဲ့ဒီပုဂ္ဂိုလ်တွေသည်ယူစည်းနေတဲ့တရားတွေရှိနေတဲ့အတွက်ကြောင့်တဏ္ဍာမလွတ်နိုင်လေဘူးတွားနေအောင်မှာပဲအဲ့ဒါတွေကုန်ခန်းသွားတာကိုခရပေါင်းလိုက်တော့အာတဝက်ခရအာတဝတရားကုန်ခန်းတာတဲ့ဘာကုန်ခန်းတာအ
ာ
တဝတရားအဲအဲ့ဒီညံတော့ပါတဲ့အတွက်ကြောင့်မို့လောကမှာခရပြောတာတွေဒီမလွဲတဲ့နော်ဘယ်တော့မှမလွဲဘူးဘာလို့လဲဆိုတော့ဒိဋ္ဌိမရှိလို့ပဲရောင်ဝါးဝါးခရပြောတာမရှိဘူးမောဟမရှိလို့ပဲခရကလောဘကြီးပြီးတော့တစ်ခုခုကိုလိုချင်တက်မှတ်တာမရှိဘူးပစ္စည်းဥစ္စာကိုလည်းတက်မှတ်မှုမရှိဘူးဘဝကိုလည်းတက်မှတ်မှုမရှိဘူးဘာလို့လဲပြောရင်လောဘကုန်ခန်းနေလို့အဲ့လိုဆိုတော့အဖြူတယ်နဲ့ဟောတဲ့တရားဟုတ်တယ်မို့လားအဲ့ဒါအတဝက္ခယဉာဏ်နဲ့နောက်အဲ့ဒီထဲမှာထူးထူးခြားခြားဉာဏ်ကတော့သဗ္ဗညုတဉာဏ်နဲ့ဘာဉာဏ်သဗ္ဗညုတဉာဏ်အဲအဲ့ဒီသဗ္ဗညုတဉာဏ်ကိုနည်းနည်းပါးပါးလေးပြောခဲ့တယ်သိစရာမှန်သမျှအကုန်သိတယ်တိတဲ့အတိုင်းဟောရမယ့်နိလန်းတွေကိုလည်းသိတယ်။နောက်တော်ဝါတို့ရဲ့ဒီအလိုဆန္ဒဇယိုက်တွေကိုလည်းသိတယ်တဲ့။သိပြီးတော့ဒီစွမ်းအားနဲ့ကြည့်ပြီးဟောနိုင်တာကဘာညာလဲ။သဗ္ဗေညုတညာ။နောက်အရေးကြီးတဲ့အပိုင်းကျတော့တရားတက်ရိုက်ဟောပြီဆိုရင်ထိထိမိမိအနာနယ်ဆေးကိုက်ဖို့လိုတယ်ပေါ့။အဲ့ဒါမျိုးကိုက်အောင်ကြည့်နိုင်တဲ့ညာနှစ်မျိုးကိုပြောခဲ့တယ်။ဣန္ဒရိယပရောပရိယတိညာ။ပြောကြည့်ပါဣန္ဒရိယပရောပရိယတိညာဣန္ဒရေအနုအယင်ကိုသိတဲ့ညာပြောကြည့်ပါဣန
္ဒရေအနုအယင်ကိုသိတဲ့
အဲဒီအနုအယင်ကိုသိတဲ့အပိုင်းသူ့မှာဝရိယအာဘလောက်ယဉ်တန်တယ်လဲနောက်တရာအာဘလောက်ယဉ်တန်တယ်လဲဝရိယအာကဘလောက်ယဉ်တန်တယ်လဲတတိအာဘလောက်ယဉ်တန်တယ်လဲတမာရီဘလောက်ယဉ်တန်တယ်လဲပညာဘလောက်ယဉ်တန်တယ်လဲဘုရားကြည့်နိုင်တယ်တယောက်နဲ့တယောက်မတူမှုကိုအဲ့ဒီမှာကြည်နိုင်တာကိုဣန္ဒရိယပရောပရိယတိညာ။နောက်သူနဲ့တွဲနေတဲ့အများဆုံးသုံးတဲ့ညာကအာတယာနုတယာညာတော့တဲ့။ဘာညာတော့အာတယာနုတယာညာတော့အဲ့ဒီညာတော့ကြတော့လူတဦးတယောက်စီရဲ့အတွင်းဓာတ်ခံအလိုကိုသိတာကအာတယာ။ကိန်းနေတဲ့တရားကိုသိတာကအနုတယာဟုတ်တယ်မဟုတ်လား။အဲ့ဒီဉာဏ်ကိုအာတယာနုတယာဉာဏ်တော်တဲ့အဲ့ဒါကြောင့်မို့ဘုရားရှင်ကိုရောမြတ်ကတော့တည်တည်ချာချာမြင်ပြီးတည်တည်ချာချာဟောနိုင်တယ်ပေါ့ဒီဉာဏ်တော်ရရဲ့စွမ်းအားကြောင့်မို့တရားတွေမှာလည်းပဲထိထိမိမိဟောလို့မရဘူးလားအေးအဲ့ဒါမျိုးဟောလိုက်ကြတဲ့အခါမနေ့ကခုဘုရားဖြစ်သွားပြီပေါ့နော်အဲဘုရားဖြစ်ကိုရောက်သွားပြီဆိုတော့ဘုရားကတရားဟောရမယ့်ပုဂ္ဂိုလ်ကိုလိုက်ပြီးတော့ကြည့်တရားဟောရမယ့်ပုဂ္ဂိုလ်ကိုလိုက်ပြီးတော့ကြီးလိုက်တော့ကျေးဇူးတင်စရာလဲအကောင်းဆုံးသူဟောပြောပြသရင်လဲနားလည်နိုင်လောက်တဲ့စွမ်းအားရှိတဲ့ပုဂ္ဂိုလ်ကိုလိုက်ပြီးတော့ကြီးလိုက်တော့ဘုရားလောင်းတောထွက်တုန်းကကြုံငဲ့ဆုံငဲ့တဲ့ယသိနှစ်ပါးယသိဘယ်နှစ်ပါးအာလာရာယသိနဲ့ဥဒကယသိသူတို့ဟာတာမန်နေမဟုတ်ဘူးဇန်အဘိညာဉ်ထိရတာတော့တမာရီအားကောင်းတယ် concentration အားကောင်းနေကြတဲ့ပုဂ္ဂိုလ်အဲ့လို့ဆိုဒီပုဂ္ဂိုလ်တွေကိုတရားဟောမယ်ဆိုပြီးတော့ကြည့်လိုက်တဲ့အခါအာလာရကလည်းဆုံးသွားပြီဥဒကကလည်းဆုံးသွားဥဒကကတော်တော်နာတယ်ဖျားဖြစ်တဲ့ရက်နဲ့အရင်ရက်လေးမှဆုံးသွားတာဆိုတော့နော်တရားဟောမယ်ကြံတဲ့ရက်လေးနဲ့တရက်ပဲကတ်လွဲသွားပြီးတော့သာသနာမှာဖျားဟောတဲ့တရားကိုသူကဥဆုံးနာကြားခွင့်မရလိုက်အာလာရနဲ့ဥဒကအဲ့ဒါဒီပုဂ္ဂိုလ်တွေမရှိတော့နောက်ထပ်ဘယ်ပုဂ္ဂိုလ်ကိုစပြီးဟောမလဲလို့ကြည့်လိုက်တဲ့အခါသူ့ကိုကျေးဇူးပြုခဲ့တဲ့တရားလည်းပဲတကယ်လုံနေကြတဲ့ဘုသူတို့အဖွဲ့နဲ့ပင်စဝကိ၅ဦးတို့အဖွဲ့ကိုသွားပြီးတော့တွေ့တယ်ကွန်တင်ညာဝဗ္ဗဗတ္တိယမဟာနံအတသိဘယ်နှဦးလဲအဲ့ဒီ၅ဦးတို့ကိုကြည့်တယ်။အဲ့ဒီ၅ဦးတို့ကိုကြည့်ပြီးတော့ဒီ၅ဦးကနေစပြီးတော့တရားဟောရမယ်ဆိုတော့ဘုရားရှင်ကိုရောမြတ် သူတို့စီကိုသွားတယ်တရားဟောဖို့ရသွားတယ်အေးတရားဟောဖို့သွားတယ်ဆိုပေမဲ့တန်းပြီးဟောသေးတာတော့မဟုတ်ဘူးဗောဖျားဖြစ်ပြီးတဲ့နောက်မှာနှစ်လမြောက်ကြမှာဟောတယ်ဘလောက်ကြမှာနှစ်လမြောက်ကြမှာဟောတယ်ဖျားဖြစ်တာကဘယ်အချိန်မှာဖြစ်တာလဲကဆုံလပြည့်နေ့မှာဖြစ်ခဲ့တယ်ကဆုံလပြည့်ပြီးတော့ကဆုံပြီးတော့နေုံနေုံလပြည့်ဆိုရင်တလနေုံပြီးပါလေဝါစုဝါစုလပြည့်ဆိုရင်နှစ်လအဲ့ဒီလပြည့်နေ့ကျမှစပြီးတော့တရားကိုဟောတယ်ကျန်တဲ့အချိန်မှာဆင်ញင်သုံးသက်ရှင်ဖရာတွေဘာလုပ်သွားလဲဖရာဖြစ်ပြီးတဲ့နောက်ဘယ်လူတွေကျင့်သုံးကြလဲအဲ့ဒါတွေကိုလိုက်ပြီးတော့ဆင်ញင်သုံးသက်တာဘယ်နှလလောက်ဖြစ်နှစ်လဖြစ်သွားတယ်နော်အဲ့ဒီလိုအကုန်လုံးခြုံငုံသုံးသက်ပြီးတော့သို့သူတော်စင်များဒီအကျင့်လေးတွေကိုလည်းအတုခိုးထားဖို့လိုတယ်ပေါ့လုပ်ငန်းကြီးကြီးမားမားလုပ်မဲ့ပုဂ္ဂိုလ်တိကြိုတင်စဉ်းစားဆင်ញင်ရမယ်ဆိုတဲ့အသည့်ကိုယူဖို့ပြောတယ်ဟုတ်တယ်မလားဘုရားတိဝုံတိုင်းတကူကိုကောက်လှုပ်တာမဟုတ်စနစ်တကျတွေးခေါ်ဆင်ញင်သုံးသက်ပြီးမှလုပ်ငန်းကိုစလိုက်တယ်ဘယ်ချိန်ကစပြီးဟောတယ်လဲလို့ဆိုရင်ဝါစုလပြည့်နေ့ကနေစပြီးတော့ဟောတယ်ဘသူတို့ကိုဟောတယ်လဲလို့ပြောရင်တင်စဝတ်ကြီး၅ဦးတို့ကိုဟောတယ်ဘာတရားကိုဟောတယ်လဲလို့ပြောရင်ဓမ္မစက္ကဗုဒ္ဓနာသုတ်ပြောကြည့်ပါဓမ္မစက္ကဗုဒ္ဓနာသုတ်အေးဓမ္မစက္ကဗုဒ္ဓနာသုတ်အဲ့ဒီသုတ်မှာကြည့်လိုက်လို့ရှင်ရင်အများသိကြတော့ဓမ္မစက္ကလို့ပြောတာမရှိဘူးလားအေးအဲ့ဒီဓမ္မစက္ကကိုစတင်ပြီးတော့ဟောကြားတယ်ဒုသူတော်စင်များဓမ္မစက္ကဗုဒ္ဓနာသုတ်ဆိုတော်တော်များများယွတ်ဖူးဖတ်ဖူးကြလိမ့်ဟုတ်တယ်မလားယွတ်လဲယွတ်တဲ့နဲ့ဟိုတုတ်တစ်ခုပေါ့ဘာလို့လဲပြောရင်ကိုဖျားစပြီးတော့ဟောတဲ့တရားတော့မှတ်မှတ်သားသားပူဇော်တဲ့အနေနဲ့ရွတ်ဖတ်ရင်ကောင်းတယ်ပေါ့နော်အဲ့ဒီတုတ်ထဲမှာကြည့်လိုက်ရင်အဓိကကြတဲ့အခန်းကဏ္ဍနော်၃ချက်ပါတယ်ပေါ့ဘယ်နှချက်ပါ၃ချက်ပါတယ်အေး၃ချက်ပါတယ်ဆိုတာကအကျင့်၃မျိုးကိုဖျားကတည်ပြီးအဲ့ဒီမှာဟောတယ်နံပါတ်တကကာမဒုက္ခံလိကလူယောဂအကျင့်ပြောကြည့်ပါကာမဒုက္ခံလိကလူယောဂအကျင့်ကာမဂုံနဲ့ပတ်သက်ပြီးတော့ချမ်းချမ်းသာသာလေးခံစားပြီးဘာသာရေးဘက်မှာလုံးဝလစ်လျှို့ပြီးဒီတိုင်းနေတယ်အဲ့ဒါကကာမဒုက္ခံလိကလူယောဂအကျင့်အဲ့ဒီအကျင့်မျိုးနဲ့လည်းပဲထူးထူးခြားခြားလူထူးထူးခြားခြားတရားရတဲ့သူဖြစ်နိုင်ရဲ့လားမဖြစ်နိုင်ဘူးအဲ့ဒါကာမဒုက္ခံလိကလူယောကအဲ့ဒီအကျင့်မျိုးနဲ့ကြည့်ရလဲမနေပါနဲ့နောက်သူ့နဲ့တွဲပြီးတော့နေတာကအတ္တကိလမထာလူယောကအကျင့်ပြောကြည့်ပါအတ္တကိလမထာလူယောကအကျင့်ခန္ဓာကိုယ်ကိုညှင်းမှန်းနှိပ်စက်တဲ့အကျင့်ပြောကြည့်ပါခန္ဓာကိုယ်ကိုညှင်းမှန်းနှိပ်စက်တဲ့အကျင့်တရားဓုတရားမြတ်ရဖို့ဆိုရင်ခန္ဓာကိုယ်ကိုညှင်းစေနိုင်လေလေဒီပုဂ္ဂိုလ်ဟာတရားဓုတရားမြတ်ရနိုင်လေလေပဲလို့အိန္ဒိယနိုင်ငံမှာအရင်ကခေတ်စားဘယ်နိုင်ငံမှာလဲအိန္ဒိယနိုင်ငံမှာအဲ့ဒီတိုင်ခေတ်စားကြတဲ့အတွေ့အကြုံကိုအိန္ဒိယနိုင်ငံကပုဂ္ဂိုလ်တော်တော်များများကခန္ဓာကိုယ်ညှင်းမှန်းနှိမ့်ဆက်တဲ့အလုံမျိုးကိုတော်တော်များများလုပ်ကြတယ်ဥပမာစူးပုံရှိတယ်အဲ့ဒီစူးပုံပေါ်မှာတက်ထိုင်ချလိုက်စူးတွေကခန္ဓာကိုယ်အကုန်စူးကိုဘလောက်စူးစူးအဲ့ဒီပေါ်မှာပြီးပြီးတော့ထိုင်ရင်းနဲ့တမာရိရအောင်ကြိုးစားကြဘာလို့ညီပြင်းမှာမထိုင်မဲနဲ့စူးပေါ်မှာတက်ထိုင်တယ်လဲလို့ပြောရင်ခန္ဓာကိုယ်ကိုညှင်းစေနိုင်မှကိလေသာငြိမ့်နေလို့သူတို့ကယူဆထားလို့ပြောကြည့်ပါခန္ဓာကိုယ်ကိုညှင်းစေနိုင်မှကိလေသာငြိမ့်နေလို့ယူဆထားတဲ့အတွက်ကြောင့်ခန္ဓာကိုယ်တစ်ခုနဲ့ထိုးဆွပြီးတအားဒီတိုင်းနေလိုက်ရင်ဒီပေါ်မှာပဲအာယုံရောက်ပြီးတော့ကိလေသာဘက်မှာမေ့နေအဲ့ဒါမျိုးမေ့နေတာကိုသူတို့ကငြိမ့်နေလို့ထင်တာအဲ့ဒါကြောင့်မို့ခန္ဓာကိုယ်ကိုနှိမ့်ဆက်ကြရတယ်အဲ့ဒီတိုင်းတအားနှိမ့်ဆက်နိုင်လေလေတကယ့်သူတော်စင်ဖြစ်လေလေသူတို့စီမှာအဲ့ဒီတိုင်းဖြစ်ကြတယ်အဲ့ဒါကြောင့်မို့တော်တော်များများကခန္ဓာကိုယ်ကိုညှင်းမှန်းနှိမ့်ဆက်ကြတယ်အဲ့ဒီအကျင့်မျိုးနဲ့နေတာတွေလည်းမရှိဘူးလားအေးဗုဒ္ဓလက်ထက်ကအဲ့ဒါမျိုးတွေကျင့်ကြတာလည်းအများကြီးဖခင်ကအဲ့ဒါတွေမှားယွင်းတဲ့အယူဆပဲတဲ့အ ေးသူတို့ကထဲ့မတွက်တာကဒီပေါ်မှာထိုင်နှုံးတော့နာကျင်နေတဲ့အတွက်ကြောင့်ကိလေသာကိုမေ့ကောင်းမေ့နေလေအဲ့ဒီတရားထိုင်ကနေထလာပြီးတနေရာမှာစားမယ်တောက်မယ်နေလိုက်မယ်ဆိုရင်ဘာပြန်ဝင်လာကိလေသာပြန်ဝင်လာအဲ့ဒါကြောင့်မို့မတိကြမရေရာတဲ့မဖြစ်နိုင်တဲ့ကိလေသာထာဝရငြိမ်းဖို့မဖြစ်နိုင်တဲ့နိလန်ဖြစ်တဲ့အတွက်ကြောင့်ဘုရားကအစွန်တရားပဲတဲ့ဘာတရားအစွန်တရားအဲ့ဒါ extremism ဒီတိုင်းကျင့်ရင် extremist ဖြစ်သွားနော်အစွန်ရောက်ကျင့်သူဖြစ်သွားတယ်အဲ့ဒီတိုင်းသွားလို့ရှင်လေတရားတို့တရားမြတ်ဟာမရနိုင်ဘူးတဲ့အဲ့ဒီအကျင့်ကနေပြီးတော့ဥစဉ်တို့နောက်ပိုင်းမှာခုအိန္ဒိယနိုင်ငံနောက်ပိုင်းမဟုတ်ပါဘူးဗုဒ္ဓရဲ့လက်ထက်ကလေးကဟိုးဂျိန်ယဟန်နေတွေ့ဘူးတယ်မဟုတ်လားဂျိန်ယဟန်နေတွေ့ဘူးလိမ့်မယ်သူတို့ကလည်းအစွန်းတကယ်ရောက်သွားတယ်ယဟန်တော့ယဟန်ပဲအေးသူတို့ကျင့်တဲ့အကျင့်ထဲမှာကျတော့ခန္ဓာကိုယ်မှာဘာမှကိုမပါတော့ဘူးဖြစ်သွားအဝိဇ္ဇာတော့မဝိတ္တော့သူတို့ယူဆထားတာကအဝိဇ္ဇာဝိယတွေ့တာစိတ်ဖြစ်တယ်ပြောကြည့်ပါအဝိဇ္ဇာဝိယတွေ့တာတဲ့စိတ်ဖြစ်တယ်ဘယ်လိုយ៉ាងလေးမှငါကြိုက်တာဘယ်လိုလေးနဲ့မှငါကလိုက်တာဘယ်လိုဟာလေးကိုငါကနှစ်သက်တယ်အဲ့ဒါမျိုးတွေပေါ်လာမှစိုးတဲ့အတွက်ကြောင့်ဂျိန်ယဟန်တွေကတော့ဘာမှမပါတော့ဒီနေကစ်ပုံစံမျိုးပဲเนาะသူတို့ဒီတိုင်းပဲတုံးလုံးနေကြတယ်အဲ့ဒါမျိုးနေပြီးတော့ကျင့်သုံးညတယ်တရားကျင့်ကြတယ်အခုချိန်ထိအိန္ဒိယနိုင်ငံမှာမရှိဘူးလား
ရှိ
တယ်ဂျိန်ယဟန်တွေရဲ့မှတ်တမ်းတွေအများကြီးရှိတယ်နော်ဦးဇင်းတို့ကြည့်ရတဲ့မှတ်တမ်းတစ်ခုထဲမှာကျတော့ဂျိန်ယဟန်ခေါင်းဆောင်ကနေပြီးတော့သွန်စားကြွတာရယ်ဒုံလဘယဟန်ခံပွဲကျင်းပတာရယ်ကိုနော်အဲ့ဒီမှာဗီဒီယိုနဲ့မှတ်တမ်းတင်ထားတယ်အဲ့ဒီဂျိန်ယဟန်ဘုန်းကြီးနေတာကတဲလီနော်တဲလေးတစ်ခုထဲမှာနေတယ်အပေါ်ကတက်ငယ်လေးတွေမိုးတာအထဲထဲမှာလည်းဘာမှမရှိဘူးဒီလိုနေစရာလေးတစ်ခုအဲ့ဒီမှာခေါင်းအုံရယ်လို့မရှိဘူးဘာပဲရှိတော့ဆိုတစ်တုံးချတာတချို့ကကြတော့ကြောက်ဒီအုတ်ခဲချထားပြီးတော့အဲ့ဒီပေါ်မှာပဲနော်လှဲပြီးတော့အဲ့ဒီတိုင်းပဲနေတယ်လက်ထဲမှာကြတော့ဒီလိုရက်တောင်တစ်ခုကင်တာလေသူကတော့သားမြီးရက်ပေါ့သားကောင်ရဲ့အမီးဆိုတော့ဦးဇင်းတို့ဒီမြင်းမီမျိုးတို့အဲ့ဒီအမီးနဲ့လှုပ်တာတရဝါလေးတွေသူနှန်းကတ်ရင်ဘာရင်နည်းနည်းရမ်းဖို့ပြုဖို့ထသွားရင်နောက်ပိုင်းကိုဖုံခါဖို့ဒရာလေးပဲတချောင်းနဲ့ပဲဒါလေးကင်တာနော်အဲ့ဒါမျိုးလေးနဲ့အဲ့ဒါနေပြီးတော့သွန်လောင်းတာကိုသူ့ကိုသွန်ကတ်တာကိုပါရိုက်ပြထားနော်သွန်ကတ်တယ်ဆိုတော့ဒီဘက်ကသွန်ကတ်မဲ့ပုဂ္ဂိုလ်တွေကဒီသွန်ပကံလေးတွေကင်ထားကြတယ်သွန်အုပ်လေးတွေကင်ထားကြတယ်။ကင်ပြီးတော့လောင်းဖို့ရသူတို့ကပြင်ဆင်ပြီးနေ။အဲ့ဒါသူကြွလာတော့ဘာမှမပါ။တပိတ်လည်းမပါ။ခွက်လည်းမပါ။အဝိဇ္ဇာလည်းမပါ။ဘာမှမပါ။ဒီတိုင်းပဲအဲ့ဒါကြွ။အဲ့ဒါကိုလက်အုပ်ချီးပြီးတော့အမျိုးသားရောအမျိုးသမီးရောတန်းစီပြီးတော့အဲ့ဒါစောင့်နေကြတယ်။စောင့်နေပြီးတော့ဆုံးခံတဲ့အခါကျတော့လက်နဲ့ပဲဆုံးခံနော်ပါနဲ့ပဲဆုံးခံလက်နဲ့ပဲဆုံးခံပြီးတော့လက်နှစ်ဖက်ကိုဒီလိုရှက်လိုက်ရှက်ပြီးတော့ဆုံးလောင်းတဲ့ပုဂ္ဂိုလ်ဒီလိုလေးလှုပ်ပြီးလှုပ်ပြီးရင်သူ့လက်ထဲကိုအဲဆုံးစလောင်းလိုက်တဦးကဟင်းကင်ထိုင်ဟင်းဘက်ကိုသွားပြီးတော့လက်လေးခံလိုက်ပြီးတော့ရင်ဗဇက်ထဲထားလိုက်ဒီတိုင်းနဲ့စချလိုက်နော်စချလိုက်ပြီးတော့ဗဇက်နဲ့အဲ့ဒါဝါတယ်အဲ့ဒါတဦးပြီးတော့ရင်နောက်တဦးနဲ့အဲ့ဒီနန်းလေးမှာမဝါမချင်းပဲနော်ဒီတိုင်းနေတယ်ဟင်းညိုကြတော့ဘလို့တောက်တော့ဆိုတော့ဒီတိုင်းလေးပူးထားပြီးတော့ဟင်းညိုထည့်ပြီးရှူးကနေဆိုစုပ်ချလိုက်တယ်နော်အဲ့ဒါမျိုးလုပ်ပြီးတော့ဟင်းညိုကိုတောက်တယ်အဲ့ဒီပုံစံမျိုးနဲ့ရင်အကုန်ဖုံးပေးပြီးသွားလို့ရှိရင်အဲလုံးဝပြည့်စုံသွားရင်လက်ကပြလိုက်ပြီသူမဖုံးပေးတော့ဘူးဆိုပြီးတော့အဲ့ဒါလက်ဒီလိုရှက်ပြလိုက်ရင်တစ်ဖက်ကရေခွက်ကင်ထားတဲ့လူရှိတယ်ရေဆေးပေးရအဲ့အဲ့ဒါဆေးသူ့ကသူလက်တွေဆေးဆက်ပြလေးပေးတယ်ဆေးတယ်ပြီးတော့လို့ရှိရင်အကုန်လုံးဘာမှမပေါ့သူဒီတိုင်းပဲပြန်ကြွသွားပြီးတော့ဟိုကျတော့တရားဟောရည်သက်ချလုပ်ဖို့ရအတွက်တုံးတုံးချထားတာရှိနော်ပလင်ထားပါတော့သူကတော့တုံးပဲနော်အဲ့ဒီပုံမှာထိုင်နေလိုက်တယ်အဲ့ဒါခုနကတော့လူကြတန်းညတဲ့ပုံကိုယ်တွေကရည်သက်ချအဲ့ဒီမှာလာပြီးတရားနာတယ်ဟုတ်လားဒါသူတို့ရဲ့အကျင့်ဒီလိုအကျင့်မျိုးကိုလမ်းမှန်လို့လက်ခံပြီးကျင့်တဲ့ပုဂ္ဂိုလ်ကလည်းရှိကိုးကွယ်တဲ့လူကလည်းဒါသည်တကယ်ကို ဟိုချိုးချိုးချန်ချန်ကြင့်နေတာပဲဆိုပြီးတော့လက်ခံပြီးတော့ကိုးကွယ်ကြတဲ့ပုဂ္ဂိုလ်ကလည်းကိုးကွယ်ပြီးတော့သူ့ဆရာနဲ့သူ့တကာကတော့အကိုက်ပဲအဲ့ဒီမှာလဲတရားနာကြတရားဟောကြနေဒီတိုင်းပဲနေကြတယ်နေကြပြီးတော့အဲ့ဒီဘုန်းကြီးကနေပြီးတော့ဥဆောင်ပြီးဒုံလဘယဟန်ခံပွဲတွေကျင်းပါဒုံလဘယဟန်ခံဆိုကြည့်လို့မြင်လို့ကိုမကောင်းတော့ဘူးနော်အဲ့ဒီမှာဒုံလဘယဟန်ခံဝေးကြတဲ့ပုဂ္ဂိုလ်ကတော်တော်များတာဆိုတော့မြို့တဲကိုလှဲ့ဘာမှမပါဘူးနော်အကုန်လုံးကအဲ့ဒါတန်းစီပြီးတော့သူတို့ကိုလက်အုပ်ချီပြီးတော့အကုန်စောင့်နေကြတယ်အဲ့ဒီဒုံလဘယဟန်နေနော်ဒုံလဘယဟန်နေအဲ့ဒီပုဂ္ဂိုလ်များသင်္ကန်းဝေးကြတယ်အိန္ဒိယနိုင်ငံအခုချိန်ထိရှိသေးတယ်ဒါပြီးဗုဒ္ဓနဲ့ခေတ်ပြိုင်ပေါ်ခဲ့တာဘလောက်ထိအယူပါနော်ဒီချိန်ထိဆိုတော့နှစ်ပေါင်းဖရာပရိနိဗ္ဗာန်စံတာခုဘလောက်ရ2550နဲ့8ထဲတောင်ရောက်လာသူတို့လည်းပဲဗုဒ္ဓလက်ထက်ကလည်းရှိအခုချိန်ထိသူတို့လည်းပဲထိမ့်သိမ့်ထားနိုင်ဘာပဲပြောပြောမှားတာမှန်တာပါထားလို့ထိမ့်သိမ့်နိုင်တဲ့စွမ်းအားတော့သူတို့မှလည်းရှိတယ်မကွယ်အောင်မပြောက်အောင်မျိုးဆက်ပြတ်မသွားအောင်သူတို့လည်းပဲတစ်ဆင့်နဲ့တစ်ဆင့်လက်ဆင့်ကမ်းသွားတာမရှိဘူးလားအေးအဲ့ဒီအယူဆတွေနဲ့ရောပြီးတော့ဦးဇင်းတို့မြန်မာနိုင်ငံကိုရောက်တဲ့အခါကျတော့လေမြန်မာနိုင်ငံမှာဗဂံခေတ်ကတို့သူတော်စင်များကြားဘူးတယ်မဟုတ်လားဗဂံခေတ်ကအကြီးကြီးယဟန်များဗာယဟန်များအကြီးကြီးယဟန်အေးအကြီးကြီးယဟန်ဆိုတော့အကြီးကြီးလို့အတော်ကြီးလို့ဒီလိုပြောတာမဟုတ်ဘူးသူကနော်အကြီးကြီးဆိုတော့အရိယကိုအရိယဆိုတာမြင့်မြတ်တယ်လို့အဓိပ္ပာယ်ရအရိယကိုအရိနောက်ကကြီးထည့်လိုက်တော့အရီကြီးအရီကြီးလို့ဖြစ်သွား노베버신လို့ပြောတယ်မြင့်မြတ်တဲ့ပုဂ္ဂိုလ်လို့ပြောတယ်နော်အဲ့ဒီပုဂ္ဂိုလ်များကလည်းပဲဥစဉ်တို့မြန်မာနိုင်ငံမှာလည်းပဲဗကံခေတ်တလျှောက်လုံးမှာအကုန်တောင်းကျမ်းသွားတာရှိတယ်သူတို့ကျင့်တဲ့ကျင့်ကရေငုတ်တယ်မီးလုံတယ်တုံးခုံတယ်ဇေခတ်တယ်ပြောကြည့်ပါရေငုတ်တယ်မီးလုံတယ်တုံးခုံတယ်ဇေခတ်တယ်အေးအဲ့ဒီပုဂ္ဂိုလ်များကလည်းရေတော်တော်ငုတ်တယ်လို့ပြောတယ်နော်ရေတော်တော်ငုတ်တယ်ဆိုတော့ဘာလို့သူကရေငုတ်တာတုံးဆိုတော့တို့သူတော်စင်တို့လည်းအိမ်မှာရေချိုးတဲ့ရေကန်များရှိရင်အဲ့ဒီအကျင့်စမ်းကြည့်လို့ရဟုတ်လားနော်သူတို့ကလည်းပဲရေငုတ်တဲ့အကျင့်ကိုဘယ်လိုကြောင့်ကျင့်လို့ဆိုတော့အထဲသေးကိုငုတ်ထားလိုက်ငုတ်ထားလိုက်တဲ့ကပီးပြီးတော့အသက်ကိုအောင့်ပြီးငုတ်တယ်အဲ့လိုအသက်ကလည်းအောင့်မွန်းနေတဲ့အဲ့ဒီအချိန်မှာကိလေသာဖြစ်သေးလားအဲ့ဒါကိလေသာမဖြစ်အောင်ငုတ်တာတဲ့သူတို့ကလည်းပဲအဲ့ဒါကြောင့်ကြာရှည်ငုတ်နိုင်လေလေအဲ့ဒီပုဂ္ဂိုလ်ကိုအများကကြီးညိုကြလေလေနော်အဲ့ဒါအကြာကြီးငုတ်တိုင်းအဲ့ဒီပုဂ္ဂိုလ်မှာကိလေသာအဲ့ဒီအခိုက်အတန့်မှာငြိမ့်နေတယ်ဆိုအဲ့ဒီပုဂ္ဂိုလ်များကအဲ့ဒီအချိန်မှာတော့ကိလေသာငြိမ့်တာမှန်တယ်ဒါပေမဲ့ကုန်းမော်ပြန်ရောက်လာရင်ကိလေသာပြန်ဖြစ်လာတယ်အဲ့ဒီဟာဆိုတော့လမ်းစဉ်ဟာမှန်ရဲ့လားမမှန်ဘူးရေငုတ်တယ်မီးလုံနဲ့မီးလုံနဲ့အပိုင်းမှာလည်းပဲနေပူပူအချိန်မှာပူပြီးလုံညနေရလဲပူမီးရလဲပူအဲ့ဒါမီးနှမ်းကိုကတ်နိုင်တယ်မြတ်ကတ်ကတ်ပြီးတော့အဲ့ဒီမီးကလူကိုခန္ဓာကိုပူတော့ကြံတဲ့စိတ်တွေမရှိတော့ပဲနဲ့ဘယ်စိတ်ထဲသူထဲမှာမီးပူတာပဲသူကောင်းနေရောက်အဲ့ဒါမီးအခုခံနိုင်လေလေကိလေသာကယာယီငြိမ့်လေလေဒါလည်းကိလေသာငြိမ့်အောင်လုပ်တာတဲ့အဲ့ဒါကြောင့်ရေငုတ်တယ်မီးလုံးနဲ့ပြီးရင်ဘာလုပ်တုံးခုံနဲ့နော်တုံးခုံနဲ့ဆိုတော့ဒီခေတ်ဒီခါကျတော့ကံကောင်းသွားတာပေါ့နော်ဦးဇင်းတို့မြန်မာနိုင်ငံဘက်မှာတော့သစ်ပင်တွေကလည်းတော်တော်ဖြတ်တာဆိုတော့တုံးခုံဖို့ဆိုတကယ်တမ်းမလွယ်ဘူးဒီအကျင့်ပြောက်သွားလို့အနှုတ်စဉ်တုံးရဖို့ကိုမလွယ်ဘူးပေါ့နော်ဆက်လို့လို့သစ်ပင်ကတိတ်မကြံဘူးဆိုတော့နော်အေးအဲ့ဒီမှာတုံးခုံနဲ့ဒီအကျင့်မျိုးဆိုတော့တုံးကိုလေကောင်ချထားပြီးတော့အဲ့ဒီတုံးကိုဟိုဘက်ရောက်သွားလိုက်ဟိုဘက်ရောက်ရင်ဒီဘက်ပြန်ခုံဘဘရောက်ဒီဘက်ပြန်ခုံအဲ့ဒါရေရှိဟိုဘက်ဒီဘက်ပြောင်းခုံသူ့ရဲ့ဌာနကဘလို့အသိနဲ့သူကဒီလိုလှုပ်နေတာလဲလို့ပြောရင်ဒီလိုလှုပ်နေခြင်းဒီကိလေသာငြိမ့်နေတုံးပေါ်မှာပဲအာယုံရောက်ဘေးအာယုံမရောက်တော့တုံးပေါ်အာယုံမရောက်ဖဲနဲ့ဟိုဘက်ဒီဘက်ခုံရင်တုံးခွလဲကုန်မှာပေါ့ဟုတ်တယ်မဟုတ်လားနော်အဲ့ဒါကြောင့်ဟိုဘက်ဒီဘက်ကြုံနိုင်အောင်သူကဖြစ်အဲ့ဒါမျိုးနေပြီးတော့ကြိုးစားတယ်အဲ့ဒါတုံးခုံတယ်နောက်ဇဲခတ်တယ်တို့တို့ရစင်များရှေးလုံးကဇဲခတ်တာလေးတွေတွေ့ဘူးလားကြောက်ခဲလေးတွေနော်၄၅၆လုံးထင်တာပဲအပေါ်မြောက်တယ်ထိုးပြီးတော့ခံတယ်ပြီးသွားရင်ပြန်ပြီးကြံတာလေးပြန်မြောက်တယ်ဒါကလည်းပဲတတိမထားရဲ့နဖူးပေါ်တွေတို့မျက်စိပေါ်တို့ပြန်ကြတရားရှိအဲ့ဒါကြောင့်အပေါ်ကိုကြည့်တယ်ဒီအောက်ပြန်ကြည့်ရတယ်တမာရိယအ ဲ့ဒီတိုင်းလုပ်ပြီးတော့သူတို့ဟာဒီကျင့်စဉ်နဲ့သွားတယ်ဒါဥစဉ်တို့အနောယထာနဲ့ရှင်အရဟံကိုကြီးစုတင်ရအနုစဉ်ဥစဉ်တို့ကိုယ်တိုင်တောင်ဒီချိန်ဆိုရင်ရေငုပ်မီးလုံးတွေလှုပ်ချင်လှုပ်နေရမှာဟုတ်တယ်မဟုတ်လားအစဉ်အဆက်ဆိုတော့မှန်နေပဲထင်ပြီးတော့လှုပ်ကောင်းလှုပ်နေတယ်ဒါပေမဲ့ရှင်အရဟံနဲ့အနောယထာနဲ့ကပြက်ပြက်သားသားတော်လံပြစ်ခဲ့တာမရှိဘူးလားအဲ့ဒီတည်းမှာအဆိုးဝါဆုံးအကျင့်ကတော့ပန်းဥလွတ်တယ်ဆိုတဲ့အကျင့်ကအဆိုးဆုံးပဲပန်းဥလွတ်တယ်ဆိုတဲ့အကျင့်ကမင်္ဂလာဆောင်တယ်ဆိုရင်အဲ့ဒီမင်္ဂလာသရိုသမီးကိုလှလှပပပြင်ဆင်ပြီးတော့အဲ့ဒီညာဘိုင်းမှာအဲ့ဒီကြောင်သွားပို့ပါမနဲ့ကြမှာထန်းစင်နဲ့ပြန်ပြီးတော့အသွားတော့ကလည်းထန်းစင်နဲ့ပို့ပါအပြန်ကြတော့လေထန်းစင်နဲ့ပြန်ပြီးမနဲ့ကြတော့ပြန်ခေါ်ရဒီအလေးကျင့်တွေကိုအမှန်လို့ယူဆထားကြတဲ့အတွက်ကြောင့်မို့ရှိတော့မှာပုံပုံများပြီအဲ့ဒီတိုင်းနဲ့ပြန်ပကံခက်တလျှောက်လုံးမှာအလွယ်လွယ်အချော်ချော်ဘာသာရေးကိုးကွယ်တာတွေမရှိဘူးလားအေးကြောင့်မို့ကျေးဇူးတင်ရမှာကထေရဝါဒသာသနာကိုမိတ်ဆက်ပေးတဲ့ရှင်အရဟံသူ့နဲ့တွဲပြီးလက်တွဲသာသနာပြုတယ်အနောယထာကိုကျေးဇူးတင်เสียအများကြီးဟုတ်တယ်မဟုတ်လားအေးအဲ့ဒါမျိုးဖြစ်ပြီးတော့အလွယ်လွယ်အချော်ချော်ဖြစ်တယ်အဲ့ဒါမျိုးလောက်တာကိုအတ္တကိလမထာနုယောကခန္ဓာကိုယ်ကိုညှဉ်းပန်းနှိပ်စက်တာတဲ့ဘာလို့တာအေးညှဉ်းပန်းနှိပ်စက်တာဆိုတော့အဲ့ဒီအကျင့်တွေကဥစဉ်တို့မြန်မာနိုင်ငံမှာအခုချိန်ထိတခါတလေပေါ်ပေါ်လာနေတာရှိတယ်ဥစဉ်တို့ရွှေဆက်တော်ဒုသူတော်သမီးမင်းဘူးရွှေဆက်တော်ရောက်ဘူးလားအဲမင်းဘူးအထက်ခြေတော်ရာအောက်ခြေတော်ရာဆိုဖရာရဲ့ခြေတော်ရာရှိတယ်နော်အဲ့ဒီအထက်ဆက်တော်ရာအောက်ဆက်တော်ရာပေါ့အဲ့ဒီနန်းလေးမှာအမြဲတမ်းရည်စည်းတာရှိတယ်နော်ရည်စည်းတာရှိတယ်ရည်ကြိုက်နေလည်းပဲအဲ့နန်းလေးမှာရှိတယ်အဲ့ဒါပုဂ္ဂိုလ်ကြီးတဦးကယောဂီဝိသုံဝိသင်ပြီးတော့တရက်ရောက်တဲ့ခါကျတော့အဲ့နန်းမှာသူတရားအားထုတ်မှာရည်ရဲကိုဝင်ပြီးတော့အားထုတ်မှာဖြစ်ပါတယ်ခုနှစ်ရက်ကြာမှသူပေါ်လာမှာဖြစ်ပါတယ်ဆိုပြီးတော့လှုပ်လိုက်တဲ့အတွေ့အကြုံကိုအဲ့ဒီနန်းမှာရုပ်နဲ့ဖြစ်ပြီးတော့ဦးဇင်းတို့ဘုရားဘာသာလည်းပါရဲ့ညာရဲ့သိပ်စဉ်းစားတာမျိုးအဲ့လိုမျိုးလှုပ်ပြရုပ်ဆိုအကုန်သွားကြည့်တာပဲနော်အဲ့လိုဆိုတော့အဲ့ဒီမှာလည်းပဲလူတွေကအများကြီးသွားပြီးတော့ကြည့်ကြအဲ့လိုစပြီးတော့အားလုံးကိုအဲ့လိုပြောဆိုပြီးခုနှစ်ရက်လူတွေထဲမှာအားထုတ်ပြီးမှရေထဲကနေပေါ်လာမယ်ဆိုတော့ကဲတမန်စဉ်းစားကြည့်ရင်လူတဦးတယောက်ကခုနှစ်ရက်ဒီရေငုံနိုင်မှာမလားမငုံနိုင်ဘူးအဲ့လိုဆိုတော့သဘောတရားနားလည်တဲ့ပုဂ္ဂိုလ်ကတော့ဒီလူမဖြစ်နိုင်တာလောက်တာပဲလို့သဘောပေါက်တော့မှသိကြတယ်။ဒါပေမဲ့အဲ့ဒါမဟုတ်ဘဲနဲ့မစင်စားဘဲနဲ့ဒါဟာထူးဆန်းတယ်လို့လက်ခံထားတဲ့ပုဂ္ဂိုလ်တွေကအများကြီးအဲ့ဒီမှာဝိုင်းပြီးကြည့်အဲ့ဒီပုဂ္ဂိုလ်ကအဲ့ဒီပုဂ္ဂိုလ်တွေရဲ့ရှေ့မှာပဲအောက်ကိုထိုးပြီးမှုတ်ချသွားတယ်။အဲ့ဒါဘာလို့သူကင်ထားတော့မသိဘူး။အောက်မှာတခုခုကိုကင်ထားတဲ့နဲ့ဆိုတဲ့အတော်နဲ့ပေါ်မလာဘူးနော်။ပေါ်မလာဘူး။နောက်နှစ်ရက်လောက်နေမှပေါ်လာတယ်အဲ့ကြတော့ပုတ်ပြီးတော့နော်တဖြည်းဖြည်းနဲ့ပေါ်လာတော့အသေးကောင်ပဲပေါ်လာတော့တယ်နော်အသေးကောင်ပေါ်လာတယ်ဆိုတော့တခါတလေစတန့်စတန့်ဆိုပေမဲ့အဲ့ဒါမျိုးကြီးစတန့်ထွင်လို့တော့ကိုယ်လည်းနင့်တာကြံတဲ့ပုဂ္ဂိုလ်လည်းဘာသာရေးလည်းမနင့်တာဘူးလားနင့်တာတယ်နောက်ဗုဒ္ဓဘာသာဝင်ကလုတ်တယ်ဆိုတော့ဗုဒ္ဓဘာသာပါသွားပြီးတော့မနင့်တာဘူးလားနင့်တာအဲ့ဒါကြောင့်မို့လုတ်ရက်တစ်ခုဟာဘာသာရေးမှာကြည့်လိုက်ရင်အပေါ်ယံနေကိုတိတ်ပြီးတော့အာမကုနဲ့ခုဦးစင်းတို့အပေါ်ယံအာကိုးတယ်ဆိုတဲ့အပိုင်းမှာမန္တလေးမြို့မှာဆိုရင်ကြီးငါးကြီးဆိုပြီးတော့နာမည်ကြီးတာတွေရှိတယ်နော်တရက်သေးနာယီဘလောက်နဲ့ပေါ့ကြီးငါးကြီးပတ်နိုင်အဲ့ဒီပုဂ္ဂိုလ်ကကြီးပွားချမ်းသာလိမ့်မယ်ဆိုပြီးတော့လူတွေကတအားပတ်ကြတာရှိဦးစင်းတို့နန်းလေးမှာအဲရှိတယ်ဖရာကပထိုးတော်ကြီးဆိုတာရှိတယ်ပထိုးတော်ကြီးကနေပြီးတော့မာမုနိဖရာကြီးလို့အဲ့ဒီကနေကြောက်တော်ကြီးဖရာကြီးလို့အဲ့ရမျိုးသတ်မှတ်တဲ့နာယီအတွင်ထဲမှာအဲ့ဒီရောက်ရင်လည်းဂုံတော်ကဘယ်နှခေါက်ဆိုအကုန်သတ်မှတ်ပေးတယ်အဲ့ဒီတိုင်ဖြစ်အောင်ဆိုဝုန်းနဲ့သွားတဲ့အတွက်ကြောင့်တချို့ကအက်ဆီဒင့်ဖြစ်တာတွေရှိတယ်ဆိုင်ကယ်အက်ဆီဒင့်ဖြစ်တယ်ကားအက်ဆီဒင့်ဖြစ်တာရှိတယ်အဲ့လိုဆိုတော့ဘာသာရေးဟာအဲ့ရမျိုးပို့ပို့တန်တန်လေးနဲ့မရဘူးဆိုတာကိုလူတိုင်းနားလည်ဖို့နောက်ဘာသာရေးလုပ်ရင်လည်းပဲစိတ်နှလုံးဟာငြင်းအေးနေရစိတ်နှလုံးပါဖြစ်ရငြင်းအေးနေရကိုယ်တဏ္ဏမှာရှိသွားတဲ့လောဘဒေါသမောဟမာမနာအိတ်သာတို့မစ္စရိယမကောင်းတဲ့အဲ့ဒီတရားတွေကတဖြည်းဖြည်းနဲ့ပါသွားကျဲသွားနေသွားအဲ့ဒါမျိုးဖြစ်မဖြစ်ကိုယ်ကိုယ်တိုင်စဉ်းစား နောက်ကိုးကွယ်တဲ့အရာကကြောက်စရာဖြစ်လာရင်လေဘာသာရေးအစ်စ်မှမဟုတ်ဘူးခုဘုရားရဲ့ရုပ်ပွားမရှိဘူးလားဘုရားရဲ့ရုပ်ပွားကိုချတာလေဘယ်ချိန်ကြည့်ကြည့်ဘုရားရှင်ကိုတော်မြတ်နဲ့ပတ်သက်ပြီးတော့ကြောက်စရာရုပ်ရည်မထွက်ဘူးနော်ဘယ်ချိန်မဲကြည့်ကြည့်နောက်ဒီဘက်ကဆွန်းတော်တင်ပန်းရေချမ်းကပ်ဖို့လှုပ်ထားတာရှိတယ်ရေချမ်းမကပ်လည်းပဲပြဿနာကမရှိဆွမ်းမကပ်လည်းပဲပြဿနာကမရှိအဲ့ကြောင့်မို့ဖယားရှင်စစ်စစ်မှန်မှန်ကြတော့ငြိမ်းအေးမှုကိုသာပေးပြောကြည့်ပါငြိမ်းအေးမှုကိုသာပေးအဲ့ဒါမျိုးမဟုတ်ဘဲနဲ့တာမန်တွေကိုတော့သွားပြီးလှုပ်လိုက်အကုန်လုံးဘယုတ်ဒုက္ခဖြစ်တတ်တယ်တာမန်ဖြစ်တယ်ဆိုတာခုဦးဇင်းတို့မြန်မာဘက်မှာကြည့်လို့ရင်တချို့ကနဲ့ရုပ်တွေပါနော်အေးတစ်ခါတလေကျတော့ဆီလီကြီးတောက်နေတဲ့ပုံတို့တစ်ခါလေကျတော့ဒူကြီးကင်ထားတဲ့ပုံတစ်ခါလေဓာတ်နဲ့ပုံတို့အဲ့ဒါမျိုးတွေကိုဆိုင်တွေကဝယ်လာပြီးတော့ဝယ်လာကသာကသူမကြောက်သေးဘူးဒါပေမဲ့အဲ့ဒီဟာကိုတဖြည်းဖြည်းနဲ့အရက်ပလင်းလေးကတ်ထားလိုက်တာမျိုးဆက်ထားလိုက်တာမျိုးမပြောလေးအုံလေးလှုပ်လိုက်တာမျိုးဆိုလှုပ်ရင်းလှုပ်ရင်းနဲ့ပဲတဖြည်းဖြည်းနဲ့သူကြောက်လာတယ်နော်အေးကြည့်လိုက်လို့မပြောတွေကတိတ်မဲ့လွန်းနေဒါမှမဟုတ်အုံညွန့်လေးထိုးထားတာကခြောက်နေတယ်အဲ့ဒါမျိုးဖြစ်လာအဲ့ဒီချိန်မှာအင်ညာကလေးကလည်းနေမကောင်းဘူးဆိုရင်သူ့ကောင်းတဲ့တစ်မျိုးရောက်သွားโอ้ด่าริหญูลูกกะลีတော့နေမကောင်းအောင်လုတ်ပြတာပဲဒါမျိုးဖြစ်ပြီးတော့အရာရာကိုအဲ့ဒီအယုတ်ကနေချုပ်ကင်ထားတယ်လို့လက်ခံယူဆပြီးတော့ကိုးခွေရင်လွဲသလားမလွဲဘူးလားလွဲတယ်နှလုံးသားလည်းငြင်းချမ်းရဲ့လားမငြင်းချမ်းအဲ့ဒါမျိုးဘာသာရေးမဖြစ်ဖို့ရလူပါတယ်အဲ့ဒါကြောင့်မို့အလုံးအကျွန်းဒီနှစ်မျိုးရှိတယ်ကာမတုခံလီကာနုယောကကာမဂုဏ်အပျော်နဲ့ကြည်တဲ့နေရင်လဲထူးထူးခြားခြားတရားမရနိုင်အတ္တကိလမထာနုယောကခန္ဓာကိုယ်ကိုသိညင်မှနှိပ်စက်ရင်လဲတရားထူးတရားမြတ်ရနိုင်ရလားမရနိုင်ဘူးတဲ့အဲ့ဒီနှစ်လန်းကိုရှောင်ပြီးတော့ဘုရားကမစ္စိမပฏิပဒါဘာတယ်လဲမစ္စိမပฏิပဒါအလေလန်းကနေလျှောက်တယ်မေတ္တဝေကနေဘုရားလျှောက်လန်းတာမရှိဘူးလားအလေလန်းကလျှောက်တယ်ဆိုတာကဒီဘက်ကကာမဂုဏ်ချမ်းသာနဲ့ပတ်သက်ပြီးတော့လေစားတယ်တောက်တယ်နေနိုင်ထိုင်နိုင်အောင်ဒီဘက်ကလည်းပဲအစွန်းရောက်အောင်မကျင့်ဘူးကျင့်တဲ့နှလောက်ကတော့ကျင့်တယ်ဥပမာလူသားဆိုရင်ကဲ၈ပါးသီလတည်ဆောက်ထားရင်အဲ့ဒီထဲမှာညံ့နေတာမစားရဆိုတာမရှိဘူးလားအဲ့ဒါမျိုးဆိုရင်ဒါဒီမင်းညံ့နေတာမစားရတော့ဒါဟာအတ္တကိလမထာနုယောကအလွန်ကျွန်းကြီးပဲလို့ဒီလိုတစ်ဖက်ကပြောကောင်းလဲပြောလိမ့်မယ်ပေါ့တကယ်တမ်းကတော့လူတယောက်ညံ့နေတာတစ်ချိန်မစားတာနဲ့တင်သေလောက်တဲ့အစဉ်ဖြစ်ရလားမဖြစ်ဘူးနော်ပုံမှန်အလေးကျင့်နေတာသွားတယ်ဆိုရင်ပုံမှန်နေနိုင်ထိုင်နိုင်ဖြစ်သွားတယ်အဲ့ဒါကြောင့်မို့ဒီလိုဟာမျိုးလောက်ကတော့ကျင့်ရဒါသည်အတ္တကိလမထာနုယောကဟုတ်ရလားမဟုတ်ဘူးအဲ့ဒါကြောင့်မို့အလေလန်းကနေပြီးတော့ဘုရားကမစ္စိမပฏิပဒါကနေကျင့်သုံးပြီးတော့เออพระหาติสสา4บาฮ้อตัวดาไม่ရှိหูล่ะติสสา4บาฮ้อตัวเรดุขติสสาตมุริยะติสสานิโรธติสสามรรคติสสาติสสาบะนะบา4บาไอ้ติสสา4บาโหติสสา4บาสุดะขาวซีจํามาอุเซนอเจเปียวปะเนาะอกุดีมาฉုံပြီးတော့จี้ไล่လို့ရှင်ရင်ลั้นเซน3ရက်ตาธนามาลั้นเซนบะเนยะ3ရက်เนาะအဲ့ဒါလိုင်းနာကျင့်သုံးမှုမလုံးတဲ့နဲ့လမ်းစဉ်က2ရက်ကာမတုခံလီကာနုယောဂရဲ့အတ္တကိလမထာနုယောဂရဲ့မလုံးနဲ့ဘယ်ဟာကိုလိုင်းနာကျင့်သုံးရမိတိမပฏิပဒအလေလန်းကနေလျှောက်လန်းဖို့မလိုဘူးလားလိုတယ်အဲ့ဒါမျိုးနဲ့တင်ဖရာကတရားဟောလိုက်တဲ့အခါအဲ့ဒီထဲမှာထူးထူးခြားခြားပင်စဝတ်ကြီး5ပါးတဲ့ကရှေ့ဆုံးကဘယ်သူလဲအဲကွန်တင်ညအဲ့ဒီတရားဝဲလေပြီးသွားရောသောတာပန်ဖြစ်တယ်တဲ့ဘာဖြစ်တယ်အဲသောတာပန်ဖြစ်တယ်နောက်ဆက်ပြီးတော့ဟောတယ်ကျန်တဲ့ပုဂ္ဂိုလ်ပါတဖြည်းဖြည်းနဲ့ဖြစ်လာတော့လမ်းပြေကျော်၄ရက်နေရောက်တဲ့အခါကျတော့အလုံး၅ပါးလုံးဘာဖြစ်သွားသောတာပန်ဖြစ်တယ်သောတာပန်ဖြစ်တော့ဒီပုဂ္ဂိုလ်ဟာအရိယာထဲမှာပထမဦးဆုံးပုဂ္ဂိုလ်ဖြစ်ပေမဲ့နောက်ဆုံးအဆင့်ထိမသွားနိုင်ဘူးမတော်နိုင်တဲ့အတွက်ကြောင့်ဆက်ပြီးဘုရားကနောက်တဲ့တုပ်ကိုဟောတယ်အနတ္တလက္ခဏာ3တဲ့ဘာတုပ်အနတ္တလက္ခဏာ3အေးအနတ္တလက္ခဏာ3မှာတော့အဓိကကတော့အနိစ္စဒုက္ခအနတ္တဤခန္ဓာ5ပါးနဲ့ပတ်သက်ပြီးရူပခန္ဓာဝေဒနာခန္ဓာသင်္ညတ်ခန္ဓာ သင်္ခါရခန္ဓာဝိညာဏခန္ဓာမရှိဘူးလားအဲ့ဒါတွေကမတည်မြဲတဲ့သဘောတရားတွေကိုအသေးစိတ်ဘုရားဟောပြလိုက်တဲ့အခါအဲ့ဒီသုတ်တော်ကိုဟောပြီးတာနဲ့အဲ့ဒီမှာတပါးပြီးတပါးအရိယာပုဂ္ဂိုလ်လုံးဝယဟန္တာဖြစ်ကြတယ်ပထမဦးဆုံးဖြစ်တာကတော့ဘယ်သူဖြစ်သွားလဲရှင်ကွန်းတင်ညသည်ရှေ့ဆုံးကဖြစ်သွားတယ်အဲ့ဒီကနေနောက်ပိုင်းတန်းစီပြီးတော့ပင်စဝကီ၅ပါးလုံးအကုန်ဖြစ်သွားအဲ့ဒါကြောင့်မို့ဘုရားဘာသာနေပေတွေမှာကြည့်ရင်ဒီတုတ်တော်နှစ်ခုကိုနော်အမတ်တရားအနေနဲ့တနည်းအားဖြင့်ပြောရင်သာသနာတော်ရဲ့တကယ့်အနှစ်သာရတုတ်တော်အနေနဲ့အဲ့ဒီတုတ်တွေကိုရွတ်ဆိုကြတယ်နော်ဓမ္မစကြာဓမ္မစကဗုဒ္ဓနာတုတ်ရဲ့အနတ္တလက္ခဏာတုတ်ပြောကြည့်ပါဓမ္မစကဗုဒ္ဓနာတုတ်ရဲ့အနတ္တလက္ခဏာတုတ်တို့သူတော်စင်တို့လည်းစာအုပ်လေးတွေနဲ့ကိုယ်အိမ်ကိုယ်မှာရွတ်လို့မရဘူးလားအဲပြီးရင်အတိတ်ပဲလေးတွေဟိုတည်တည်ချာချာဖွင့်ဆိုချက်လေးတွေနားထောင်ကြည့်ဒီနေရာမှာဆရာတော်ဘောင်းဆုံးဟောထားတာရှိတယ်ပေါ့အဲ့ဒီထဲမှာဒေါက်တာနန္ဒမလာပြီးဝန်သားဆရာတော်ကြီးဟောထားတဲ့နော်ဒီဘက်ကဓမ္မစကဗုဒ္ဓနာတုတ်အနှစ်ချုပ်ရယ်နောက်အနတ္တလက္ခဏာတုတ်အနှစ်ချုပ်ရယ်စာအုပ်အသေးလေးတွေရှိအဲ့စာအုပ်လေးတွေကိုဝဲပြီးတော့ဖတ်ဆရာတော်ကြီးကတော့အပူသိမ့်မပြောဘူးနော်ဒိုဒိုတိုင်တိုင်တန်းပြီးတော့အဲစာပေအတိုင်းတိတိကျကျရှင်းပြသွားတာရှိအဲ့ဒီစာအုပ်လေးတွေဖတ်ပြီးရင်ဒုသူတော်စင်များဒီတုတ်နှစ်တုတ်ရဲ့အတိပယ်တွေကိုကောင်းကောင်းနားလည်သဘောပေါက်ပါလိမ့်မယ်အမ်ပီ3လေးတွေဒီမှာရှိလားရှိပါဘူးညရှိလိမ့်မယ်ပုတ်ရင်200ကျော်နော်ချို့က500ကျော်အဲ့လောက်ထိဆရာတော်ကြီးရဲ့တရားတွေဦးဇင်းတို့လည်းဆရာတော်ကြီးရဲ့တရားနားတယ်ခုဦးဇင်းတို့ကိုယ်နိုင်ငံကိုမှဆိုရင်ကားပေါ်မှာတင်ထားတယ်ဆရာတော်ကြီးရဲ့တရားထွက်တန်တဲ့တကယ်နဲ့သွားပြီးဟောရတာကတခါလေဂံငေါ့လို့ရောလို့တမူးလို့ဆိုရင်အဝေးထိရောက်သွားတယ်အဲ့ဒါဆိုရင်လမ်းမှာတရားပုတ်ရေပေါ့များစွာပဲဟုတ်လားနာပြီးလိုက်သွားတခါတလေမူဆယ်ဘက်သွားရနော်တခါတလေဟုတ်ပဲတာချီလေးတာချီလေးဆိုထိုင်းနိုင်ငံဘက်ထိရောက်သွားဒီဘက်ဆိုတမူးဘက်ဆိုရင်မိုးလေးဆိုရင်အိန္ဒိယနိုင်ငံထဲထိအဲရောက်သွားကြအဲ့ဒါမျိုးလေးတွေအဲသွားရင်လာရင်နဲ့နာကြတာတွေရှိတယ်အနည်းဆုံးတစ်နေ့3ဖို့လောက်နာပြစ်တယ်ပေါ့မနက်ပိုင်းနောက်နေပိုင်းညပိုင်းအဲ့ဒါမျိုးတွေခွဲထားပြီးတော့ဦးဇင်းတို့ကိုယ်တိုင်ဘုံကြီးဆိုပေမဲ့ဘုံကြီးစာကိုတင်ထားပေမဲ့မရှင်းသေးတဲ့ဘုံကြီးစာတွေအများကြီးရှိတယ်။အဲ့ဒါကြောင့်တို့သူတော်စင်တို့လည်းအဲနာကြပြီလို့မရဘူးလား။ပြ။ကဲအဲ့ဒီတိုင်းနဲ့ပင်ဖရာကဟောတယ်နော်။ဟောရင်ဟောရင်လည်းနှစ်ပေါင်းဘလောက်ကြာသွားလဲဆိုတော့45နှစ်ဘယ်နှစ်45နှစ်45နှစ်ဆိုတော့ဒီဘက်ကဖျားဖြစ်တာကဘယ်နှစ်နှစ်မှဖြစ်တာ35နှစ်ပြောကြည့်ပါ35နှစ်35နှစ်ထဲကို45နှစ်ထဲလိုက်တော့ဘယ်လောက်ရ80တက်တော့80မှာဘာဖြစ်လဲပရိနိဗ္ဗာန်စံတယ်ပရိနိဗ္ဗာန်စံတယ်ဆိုတာဘာဖြစ်တာလဲသေတာကိုပြောဟုတ်တယ်မဟုတ်လားသေဆုံးသွားတယ်အဲ့လိုမျိုးသေဆုံးသွားတဲ့အချိန်မှာဒီပိဋကသုံးပုံဆိုတာပေါ်လာတာသေဆုံးသွားတဲ့အခါကျတော့ရန်တော်အလုံးဟာဝမ်းနဲ့ပတ်လက်အကုန်ဖြစ်ကြတယ်။နော်ငိုကြယူကြ။ရန်တော်တွေကိုယ်တိုင်အဲ့ဒီထဲမှာရန်တော်တွေမှာရှင်အနန္ဒာကိုယ်တိုင်မှာငိုတယ်။ရှင်အနန္ဒာကဖျားနဲ့ဖွားဘတ်တော်။ဖွားဘတ်တော်ဆိုတော့အဲဒီဘက်ကလည်းပဲတော်ဆက်တဲ့အပိုင်းမှာလည်းပဲညီကိုတော်ဆက်ထားတာမရှိဘူးလား။အဲ့လိုမျိုးညီကိုတွေတော်ဆက်ထားတော့ဖြစ်နေတာကအဲ့ဒီအချိန်ကြီးသူကသောတာပန်အဆင့်ပဲရှိသေးတယ်။လှုပ်ကြွေးနေတာကနှစ်ပေါင်း25နှစ်လောက်ကြာတာဆိုတော့သောတာပန်ပဲရှိသလိုသူကိုယ်တိုင်ကအကုန်တွန်းပြီးတော့ငိုတော့တကယ်ကိုငိုပွဲကြီးလို့ဖြစ်ပြီးတော့ယံတန်ဃာတွေရောအဲကြံတဲ့လူသားတွေရောအဲ့ဒီမှာဘုရားပရိနိဗ္ဗာန်စံတော့အကုန်ငိုကြတယ်တာမန်လူတွေငိုတာပေါ့အရိယာဖြစ်ပြီးသားတို့ယဟနာဖြစ်ပြီးသားကငိုရဲ့လားယဟနာဖြစ်ပြီးရင်မငိုတော့နော်ယဟနာမဖြစ်သေးတဲ့လူတွေအောက်ကသောတာပန်ကလည်းပဲသူ့မှာဒီတောကတွေပရိဒေဝတွေရှိသေးတဲ့အတွက်ကြောင့်သူလည်းပဲငိုသေးတယ်တောကဆိုတာတခြားမဟုတ်ဘူးဒေါသကိုပြောတယ်ဘာကိုပြောတာဒေါသကအနာဂံဖြစ်မှပယ်နိုင်တယ်ဘာလို့ဖြစ်မှအနာဂံဖြစ်မှပယ်နိုင်တယ်အဲ့ဒါကြောင့်သူလည်းပဲငိုတယ်တဲ့မှာပါတယ်ပေါ့အဲ့ဒါမျိုးငိုယူပြီးတော့နေကြတဲ့အချိန်နော်ဘုရားပရိနိဗ္ဗာန်စံပြီးတော့တပတ်လောက်အချိန်ထိတော်တော်များများကအဲ့ဒီအချိန်ငိုတော့မယ်အဲ့ဒီအချိန်မှာတိုးထွက်ယဟန်တပါးရောက်လာသူ့နာမည်ကသူဗတ္တာတဲ့ဘယ်သူလဲလဲသူဗတ္တာအေးအဲ့ဒီသူဗတ္တာအဲ့ဒီပုဂ္ဂိုလ်ရောက်လာပြီတော့အဲ့ဒီပုဂ္ဂိုလ်ကဖျားပေါ်မှာ နဂိုးကလေးကညိုတီထားထားတာရှိတယ်အဲ့ဒါကြောင့်မို့ဖရာပရိနိဗ္ဗာန်စံတော့သူတစ်ပါးကငိုကြတယ်သူကတော့အဲ့ဒီအချိန်မှာနဘေးကိုပြောတယ်မာသောစိတ်ထမာပရိဒေဝိထမာသောစိတ်ထမစိုးရိမ်ညာနဲ့မာပရိဒေဝိထငိုကြွေးပြီးတော့မနေကြနဲ့တို့ဟာယဟန်ကြီးဂေါရမရဲ့လက်ကလွတ်ပြီခါတိုင်းမှာသူကဒါကိုမလုံနဲ့ဒါတော့လုံပါဟိုတော့မလုံနဲ့ဟိုဟာဆိုရင်ဘလို့အပြစ်တင်မယ်ဟိုဟာတွေချုပ်ချင်ဒါတွေချုပ်ချင်ဒီလိုလုပ်တဲ့ပုဂ္ဂိုလ်ကြီးအခုသေပြီတို့နေခြင်းလို့နေလို့ရပြီဆိုပြီးတော့အဲ့ဒီတောတော်ယဟန်ကနေပြီးတော့အဲ့ဒီတိုင်ပြောလိုက်တာကိုဘသူတွေကကြားလိုက်လေလို့ပြောရင်အရှင်မဟာကတ္တပပြောကြည့်ပါအရှင်မဟာကတ္တပအရှင်မဟာကတ္တပကိုတော်မြတ်သာသနာတော်မှာထူးထူးခြားခြားပုဂ္ဂိုလ်ပေါ့အဆင့်အနေထားနဲ့တွေ့ရင်တပည့်တည်းမှာနာမည်ကြီးတပည့်တည်းမှာအဆင့်3လောက်ရှိတယ်အဆင့်ဘယ်လောက်ရှိ3ရှိတယ်ပညာအရာမှာဣဒရက်ကဘယ်သူလဲရှင်သာရိပုတ္တရာဒါနံပါတ်1တာဝကထဲမှာဖျားပြီးရင်ဉာဏ်အမြင့်ဆုံးပဲနောက်နံပါတ်2ကဘယ်သူလဲအရှင်မောဂလံဖျားပြီးရင်တကူအရာမှာအမြင့်ဆုံးပဲဟုတ်တယ်မလားနံပါတ်3ကကြတော့အရှင်မဟာကတ္တပဘယ်သူလဲလဲအရှင်မဟာကတ္တပရှင်မာကတ္တပကိုရောမြတ်ကြတော့ဒုတင်ကျင့်တဲ့အပိုင်းမှာလုံးဝကိုဖရာကပါချီးကျူးရတဲ့အဆင့်မျိုးအထိရောက်တယ်ဒုတင်ဆိုတာဒုတင်ကခါတွက်တယ်လို့အဓိပ္ပာယ်ရတယ်ဘာလို့တာလဲခါတွက်တယ်ခါတွက်တယ်ဆိုတော့ပုတ်ထုတ်တာကိုပြောတယ်ဘာလို့တာလဲပုတ်ထုတ်တာဘာတွေကိုပုတ်ထုတ်တုံဆိုတော့ကိလေသာတွေကိုပုတ်ထုတ်တာခန္ဓာကိုယ်မှာစိတ်แท้မှာကိလေသာမကတ်အောင်ပုတ်ထုတ်တဲ့အကျင့်ကိုဘာအကျင့်ဒုတင်အကျင့်ဥပမာဖြင့်အဆောက်အဦးတည်းမနေဘူးတစ်ပင်ရင်းမှာနေတယ်။အေးတချို့ကဒီအဘောကတိကဒုတင်ဆိုရင်လွင်ဒီကောင်သွားပြီးတော့နေရတယ်။သောတာနိကဒုတင်ဆိုရင်သုတ်တံမှာသွားပြီးတော့အဲ့လိုမျိုးတရင်သုံးညာချိုးချိုးချန်ချန်နဲ့အဲ့ဒီဒုတင်73မှာလုံးကိုအကုန်အပြည့်စုံကျင့်တဲ့အတွက်ကြောင့်ဖျားကိုယ်တိုင်ကပါဟိုလေးစားမြတ်လို့တန်ဖိုးထားတယ်ပေါ့သူ့ရဲ့တပည့်ကြီးကိုအဲ့ဒါကြောင့်ဖျားနဲ့သင်္ကန်းချင်းလဲဝစ်တယ်ပြောကြည့်ပါဖရာနဲ့သင်္ကန်းညင်လဲဝင်ဖရာရဲ့နှစ်ထပ်သင်္ကန်းနဲ့ဒီရှင်မာကတ္တပရဲ့နှစ်ထပ်သင်္ကန်းအဲ့ဒါလဲပြီးတော့ဝင်တယ်ဒါကလဲတာကဒုသူရောသင်မြာဖရာကရှင်သာရိပုတ္တရာနဲ့သင်္ကန်းလဲဝင်တာမရှိဘူးရှင်မောဂလံနဲ့သင်္ကန်းလဲဝင်တာမရှိဘူးသူ့ရဲ့ညီဖြစ်တဲ့အာနန္ဒာတို့တော့ဒီဘက်ကဟိုအနုရုဒ္ဓာတို့သူ့ရဲ့ညီတွေရှိတယ်အဲ့ဒီညီဖြစ်တဲ့ပုံကိုယ်တွေနဲ့တကြိမ်မှသင်္ကန်းလဲဝယ်ရုံထုံးစံမရှိဘူးဘယ်သူနဲ့ပဲအခုလဲဝယ်လဲရှင်မာကတ္တပနဲ့ဒါဒီပါလဲပြတော့ရည်ရှည်မှလှမ်းပြီးတော့ညှော်တွေးညှော်တွေးပြီးတော့လဲဝယ်ခဲ့တယ်အဲ့ဒီစကားကိုကြားလိုက်ရတဲ့အခါကျတော့ရှင်မာကတ္တပကိုရောမြတ်ကတော်တော်စိတ်မကောင်းဖြစ်သွားပြီးတော့ဘုရားပရိနိဗ္ဗာန်စန္ဒာမှာရက်ပိုင်းလေးရှိတယ်ဒီလိုယဟန်ဆိုယဟန်ယုတ်တွေပေါ်လာတယ်ဒီလိုပုဂ္ဂိုလ်မျိုးတွေ ਨੇ ဆိုရင်တော့ဒီသာသနာတော့သာသနာကွယ်တော့မှာပဲဖရာဟောတွေတော့အကုန်ပျောက်တော့မှာပဲဆိုပြီးတော့အဲ့ဒီမှာတန်ဃာယနာတင်မှုသူကစိတ်ကူးလိုက်တယ်ဗာတင်မှုတန်ဃာယနာတင်မှုတို့သူတို့စင်များတန်ဃာယနာတင်တယ်ဆိုတာတန်ဃာယနာပြောကြည့်ပါတန်ဃာယနာတန်စုပေါင်းပြီးတော့ဃာယနာကရွတ်ဆိုတာတန်ဃာဘာလို့လဲစုပေါင်းပြီးတော့ဂာယနာကရွတ်ဆိုတာတန်ဃာတွေအားလုံးစုပေါင်းပြီးတော့ရွတ်ဆိုကြတာကိုဗာတင်တယ်ခေါ်တာတန်ဃာယနာတင်တာနော်တန်ဃာယနာတင်လာတာဒီအကျင့်ရည်နဲ့ပြောမယ်ဆိုရင်ခုဘယ်နှကြိမ်ထိရသွားလဲဘယ်နှကြိမ်ရ6ကြိမ်ထိရပါဟုတ်တယ်မဟုတ်လားပထမတန်ဃာယနာမရှိဘူးလားအေးဘယ်နိုင်ငံမှာလဲအိန္ဒိယနိုင်ငံမှာဘုရားပရိနိဗ္ဗာန်စံပြီး3လမှာတင်ခဲ့တယ်ဘုရားပရိနိဗ္ဗာန်စံပြီးဘယ်လောက်မှာ3လမှာတင်ခဲ့တာအဲ့ဒါကိုပထမတန်ဃာယနာပြောကြည့်ပါဦးဘာတန်ဃာယနာပထမတန်ဃာယနာအဲ့ဒီကနေပြီးတော့နောက်တစ်ဆင့်နော်နောက်နှစ်ပေါင်းဘုရားပရိနိဗ္ဗာန်စံပြီးနှစ်တရာပြောကြည့်ပါဦးဘုရားပရိနိဗ္ဗာန်စံပြီးနှစ်တရာနှစ်တရာမှာကျတော့နောက်တစ်ချိန်ထပ်ပြီးတော့တန်ဃာယနာတင်တယ်အဲ့ဒါကိုဒုတိယသံဃာယနာပြောကြည့်ပါဒုတိယသံဃာယနာဘယ်နှကြိမ်ရလဲနှစ်ကြိမ်ရ ပထမသံဃာယနာကဘုရားပြိနိဗ္ဗာန်စံပြီး3လဒုတိယသံဃာယနာက1တရား2ကြိမ်ရတော့နောက်တတိယသံဃာယနာတတိယသံဃာယနာကျတော့ဘုရားပြိနိဗ္ဗာန်စံပြီး235ပြောကြည့်ပါဦးဘယ်လောက်လဲ235အဲ့ဒါကြောင့်မို့အလုံးပေါင်းရင်သံဃာယနာဘယ်နှကြိမ်ရတော့3ကြိမ်ရပြောကြည့်ပါဦးပထမသံဃာယနာဒုတိယသံဃာယနာတတိယသံဃာယနာအဲ့ဒီ3ကြိမ်လုံးဒီဘယ်နိုင်ငံမှာလဲအိန္ဒိယနိုင်ငံမှာတင်ခဲ့တယ်အဲအိန္ဒိယနိုင်ငံမှာတင်ခဲ့ပြီးတော့နောက်4ကြိမ်မြောက်ကြတော့နိုင်ငံပြောင်းသွားတယ်တိရိလင်္ကာနိုင်ငံမှာတဲ့ဘယ်နိုင်ငံမှာတိရိလင်္ကာနိုင်ငံမှာဘုရားပရိနိဗ္ဗာန်စံပြီးနှစ်ပေါင်း405ဟို450ပြောကြည့်ပါ450နှစ်ပေါင်း450ဘုရားပရိနိဗ္ဗာန်စံပြီးနှစ်ပေါင်း450မှာဘာတန်ဃာယနာစတုထတန်ဃာယနာကိုတင်ခဲ့တယ်တဲ့အဲ့လိုဆိုတော့ဘယ်နှကြိမ်ရသွား၄ကြိမ်ရကဲပြောကြည့်ပါဦးဗါတယ်လေပထမတန်ဃာယနာဒုတိယတန်ဃာယနာတတိယတန်ဃာယနာစတုထတန်ဃာယနာကဲအဲ့ဒါကဘယ်နိုင်ငံကြီးရောက်ပါပိရိလင်္ကာနိုင်ငံပင်စမတန်ဃာယနာကြတော့မြန်မာနိုင်ငံရောက်သွားတယ်နော်မြန်မာနိုင်ငံမန္တလေးမြို့မှာတင်တာဘယ်မှာတင်တာလဲမန္တလေးမြို့မှာတင်တာသာသနာနှစ်ကလည်းတော်တော်ကိုဝေးသွားပြီ2415ပြောကြည့်ပါ2415 2415ဘုရားပရိနိဗ္ဗာန်စံပြီးတဲ့နှစ်တွေကိုစပြီး1နှစ်3နှစ်ရည်တွက်လာတာနှစ်ပေါင်း2415မှာမန္တလေးမြို့မှာသံဃာယနာတင်တာမရှိဘူးလားဘယ်နှကြိမ်ရတော့5ကြိမ်ပြောကြည့်ပါဦးပထမသံဃာယနာဒုတိယသံဃာယနာတတိယသံဃာယနာစတုထသံဃာယနာပင်စမသံဃာယနာနောက်ဘယ်လောက်လဲသတ္ထနော်သတ္ထသံဃာယနာကြတော့ဘယ်မှာရောက်သွားရန်ကုန်မှာနော်ရန်ကုန်မှာကြတော့ဘုရားပရိနိဗ္ဗာန်စံပြီးနှစ်ပေါင်းဘယ်လောက်ရောက်သွားတော့ဆိုတော့2498ပြောကြည့်ပါ2498အဲ့ဒီမှာတင်ခဲ့တယ်တဲ့ဟုတ်လား2498မှာရန်ကုန်မြို့မှာတင်ခဲ့တယ်တဲ့သံဃာယနာဘယ်နှကြိမ်လဲ6ကြိမ်အဲ့ဒါမျိုး6ကြိမ်ထက်ထပ်ပြီးတော့တင်တော့ဖရာရဲ့စာပေတွေလောကကြီးနဲ့မကိုက်ညီတော့လို့လောကနဲ့ကိုက်အောင်ပြန်တယ်လို့တချို့ကထင်နေတာရှိရဲ့အဲ့ဒါမျိုးမဟုတ်ဘူးဖရာရဲ့တရားနဲ့ပတ်သက်ပြီးတော့အတုအယောင်တွေပေါ်လာလို့ဘာတွေပေါ်လာလို့အတုအယောင်တွေပေါ်လာလို့တန်ဃာယနာကပြန်ပြီးတော့တင်ရတယ်ဟုတ်လားအဲ့ဒီတည်းမှာသို့သူတော်စင်များတန်ဃာယနာတင်တဲ့အပိုင်းမှာပထမတန်ဃာယနာဒုတိယတန်ဃာယနာတတိယတန်ဃာယနာအထိနော်တတိယတန်ဃာယနာရောက်တည်အထိသာဥစ္စာပေနဲ့မရှိသေးဘူးတဲ့ oral practice နဲ့ပဲနော်နှုတ်နဲ့ပဲအဲ့ဒီအချိန်မှာဒီ brain to brain နဲ့ဒီတိုင်းပဲသွားပြီးတော့ဒီကောင်းကနေဒီကောင်းဖို့ဒီကောင်းကနေဒီကောင်းဖို့အဲ့ဒီတိုင်းသင်ပေးတာကိုမှတ်ထားပြီးတော့ဒီတိုင်းနဲ့ပဲရွတ်ဖတ်ပြီးတော့ထိမ့်ငဲ့တဲ့ပုဂ္ဂိုလ်စာမိုးပွဲမရှိဘာမရှိနဲ့ထိမ့်ငဲ့တဲ့ဆရာတော်တန်ဃာတော်များရဲ့တရားတရားကိုစဉ်းစားကြည့်လိုက်ဘလောက်ကြည်ညိုတဲ့စိတ်နဲ့ထိန်းထားကြလဲဆိုတာเนาะစောက်စားရမရှိပဲねဒီတိုင်းဒီခေတ်ကကြတော့သံမွေးအောင်ញင်လို့လုပ်နေတာဘယ်သံမွေးဖြည်ရင်ဘယ်ဘွဲရမယ်ဘယ်ဘွဲရမယ်ဆိုဘွဲလဲရပြီးရောစားရပြစ်ထားလိုက်ပြီမကြည့်တော့เนาะအဲ့ဒါမျိုးဖြစ်သွားတာလေအဲဗုဒ္ဓရဲ့ဘုရားပရိနိဗ္ဗာန်စံပြီးအဲ့ဒီအချိန်ကိုနှစ်ပေါင်း235ခုကစောက်စားရနဲ့မရှိသေးဘူးအဲ့ဒီကနေပြီးတော့အကြီးကျယ်အဲ့ဒီထဲမှာပြဿနာတက်တဲ့သံဃာယနာတွေကတတိယသံဃာယနာကျတော့တော်တော်ကိုပြဿနာလေးရှိဘယ်သံဃာယနာတတိယသံဃာယနာမှာကျတော့ပြဿနာတော်တော်ရှိတယ်ဆိုတာကဘယ်လိုဖြစ်သွားတော့ဆိုတော့အများသိကြတဲ့သီရိဓမ္မသောကမင်းဘယ်မင်းလဲသီရိဓမ္မသောကမင်းသာသနာတော်ကိုသိပြီးတော့ကြီးညိုတယ်ကြီးညိုတဲ့အတွက်ကြောင့်ပထမကသူကစန္ဒာသောကဘာသောကစန္ဒာသောက မူရင်းကတော့သူ့နာမည်ကအတော်ကဗါတယ်လေအတော်ကသူ့နန်းတက်ဖို့ရအတွက်သူ့ရဲ့ညီတော်နောင်တော်96ယောက်တော်တက်ပြစ်တယ်နော်96ယောက်ကိုတက်ပြစ်ပြီးတော့အဲ့ဒီညီတော်နောင်တော်တွေကိုတက်ပြီးသူကနေထီးနန်းစည်းစိမ်ကိုရယူခဲ့အဲ့ဒါကြောင့်မို့စတာထွက်ကြတဲ့ကသူကကြမ်းညမ်းပြီးပြီးတော့အင်ပါယာအကုန်ချက်နဗီးနိုင်ငံတွေကိုအကုန်လိုက်ပြီးတော့တိုက်ပြီးတော့အကုန်သိမ့်ပိုက်အဲ့ဒါကြောင့်သူ့ကိုကြံထန်းလွန်းလို့ရှေ့ကစန္ဒာဆိုတဲ့သကလုံးကိုထည့်ပြီးတော့စန္ဒာတော့ကတဲ့ဘာတော့ကစန္ဒာတော့ကကြံထန်းရက်သက်တဲ့ရှင်ဘရင်ဆိုပြီးတော့အဲ့ဒါမျိုးဖြစ်ကြ။အဲ့ဒါကနေပြီးတော့တိုက်ပွဲတွေတိုက်လာတာကလိင်္ဂစစ်ပွဲကြားဦးတယ်မလား။ကလိင်္ဂစစ်ပွဲဆိုတာတကယ်အကြီးကျယ်ကလိင်္ဂတိုင်းကလည်းပဲလူအင်အားလက်နက်အင်အားတောင်းဒီဘက်ကသီရိဓမ္မတော့ကမင်းဘက်ကလည်းပဲဒီဓမ္မတော့ဟိုစန္နာတော့ကမင်းကလည်းပဲအင်အားတောင့်တင်းတယ်။ဒါပေမဲ့ဝင်ပြီးအကုန်နော်အဲ့ဒီနိုင်ငံကိုကျူးကျော်လူပေါင်းတသိန်းခွဲသေးတယ်တဲ့အဲ့ဒီပွဲမှာအဲ့ဒီမှာကြည်လိုက်တဲ့ကဟိုနန်းကြည်လဲသေးဒီနန်းကြည်လဲသေးသွေးတန်ရဲရဲနဲ့ဖြစ်ပြီးတော့နိုင်ငံကိုရလိုက်ပြီနဲ့သူ့စိတ်ထဲတော်တော်ထိသွားတယ်။ဟာလူတွေအများကြီးသေသွားတာပဲ။လူတွေအများကြီးသေသွားတာပဲဆိုစိတ်မကောင်းခြင်းများစွာနဲ့သူ့ရဲ့နန်းတော်ကိုပြန်လာ။အဲ့ဒီပြန်လာတဲ့အချိန်မှာသူ့ရဲ့နန်းတော်နန်းလေးမှာကိုရင်လေးတစ်ပါးဖြတ်ပြီးတော့ဆုံးကန်ကြွအဲ့ဒီကိုရင်လေးကနိဂျောရတာမဏိတဲ့ဘာလို့လဲနိဂျောရတာမဏိတာမဏိဆိုပေမဲ့အဲ့ဒီယဟန္တာဖြစ်ပြီးတာတီတီငိမ့်ငိမ့်ပဲအဲ့ဒါလေးကြွနေတော့သူကအပေါ်ဓာတ်ကနေလှမ်းပြီးတော့ကြည့်လိုက်တော့အဲ့ဒီကိုရင်လေးကိုတွားတွေ့ဩအသက်တာငယ်ပေမဲ့ငါဘဝနဲ့သူ့ဘဝကတော့တခြားစီပဲဟိုမှာအငယ်လေးနဲ့တည်တည်ငြိမ်ငြိမ်ဖြစ်ငါရဲ့ဘဝမှာခုချိန်ထိတည်ငြိမ်မှုမရှိပူလောင်မှုတွေနဲ့ကြည့်တယ်ငါသွားနေရဒီလိုငြိမ်အေးရဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှာငြိမ်အေးတဲ့တရားဆိုတာရှိမှာပဲဆိုပြီးတော့ကိုရင်လေးကိုလိုက်ပင်ခိုင်းလိုက်တယ်အဲ့ဒါနဲ့တည်းသူကရာဇပလင်နန်းကနေစောင့်နော်ဟိုကသွားပြီးအမတ်တွေကပင့်လာကြတယ်နန်းတော်တွေရောက်ရောက်တဲ့ခါကျတော့အဲ့ဒီကိုရင်လေးကိုပြောတယ်ရှင်ဘုရားရှင်ဘုရားနဲ့တင့်တော်တဲ့နေရာမှာတရင်သုံးပါဘုရားလို့အဲ့ဒါမျိုးမင်းကြီးကလက်အုပ်ချီပြီးတော့လျှောက်ထားတော့ပရိသတ်ကိုကြည်လိုက်မင်းကိုလည်းကြည်ပရိသတ်ကိုလည်းကြည်လိုက်တော့သူ့ရဲ့သီလအားတမာရီအားပညာအားတာတဲ့ပုဂ္ဂိုလ်မရှိဘူးအသက်ကတော့ကြီးတယ်သီလတမာရီပညာကသူ့ရဲ့နေနေကြအဲ့ဒါကြောင့်မို့ကိုရင်လေးကဘယ်တက်ပြီးတရင်သုံးလို့ဆိုရာဇပလင်ပေါ်မှာတက်ပြီးတော့တရင်သုံးနေဆိုတော့ဟိုကချွေးပြီးချွေးပေါက်ကိုကြာသွားတယ်နော်ကြည့်ပြီးတော့တော်တော်အံ့ဩသွားပြီးတော့ဒီအရွယ်လေးကဒီလိုလှုပ်တယ်ဆိုပြီးတော့အဲ့ဒီကနေသူရှေ့နန်းလေးမှာလက်အုပ်ချီပြီးတော့အောက်ပဲထိုင်လိုက်ပြီးတော့ကိုရင်လေးကအပေါ်မှာထိုင်ရှင်ဘုရားတပည့်တော်တို့နဲ့တင့်တော်တဲ့တရားကိုဟောပေးပါဗျာလို့လျှောက်ထားတော့အပမာရောအမတံဗရံပမာရောမစ္ဆုနောဗရံအပမတ္တာနမိယန္တိရေပမတ္တာယထာမတ္တာဆိုပြီးတော့အပမာဒောအမတံဗဒံဆိုတဲ့အဲ့ဒီတရားကိုဟောတယ်ဆိုလိုခြင်းကဘာလဲပြောရင်တတိမရှိတဲ့သူသည်သေသူနဲ့တူတယ်ပြောကြည့်ပါဦးတတိမရှိတဲ့သူသည်သေသူနဲ့တူတယ်ရှင်ရက်နဲ့သေနေသူပေါ့ပြောကြည့်ပါဦးရှင်ရက်နဲ့သေနေသူအဲ့ဒါကိုပြောလိုက်တော့ဘလို့တတိလဲကောင်းတာကိုလောက်ရမှာမေ့ပြောကြည့်ပါကောင်းတာကိုလောက်ရမှာမေ့အေးကောင်းတာကိုလောက်ရမှာမေ့အဲ့လိုကောင်းတာကိုလောက်ရမှာကိုမေ့နေပြီးတော့တတိမရှိပဲနဲ့ဒီတိုင်းကြီးပဲနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးဟာရှင်ရက်နဲ့သေနေတဲ့ပုဂ္ဂိုလ်ပဲသူသေနဲ့တူတယ်ဆိုတော့အဲ့ဒါသူပြန်စဉ်းစားကြည့်လိုက်တော့စတာထွက်တော့လဲတတ်လာတယ်နောက်ပြီးတော့လဲနေချဲ့တော့လဲတတ်တယ်အကုန်လုံးကိုတတ်တယ်အခုလဲတတ်ပြန်လာတယ်ဆိုတော့ငါကတော့ဘာကောင်းမှုမှာဘာကောင်းတာမှလုပ်ပေးတာမဟုတ်ပဲနဲ့အကုန်အသက်ကြီးတယ်ဖြစ်နေတယ်ဆိုပြီးတော့တရားလေးကတူတူလေးဟောလိုက်ပြီမယ်သူ့ရဲမှာနှလုံးသားထဲတကယ်ထိသွားပြီတော့အဲ့ဒီနေ့ကနေစသူ့ဘဝတက်ချင်းတွေကိုအကုန်ရှောင်ခြင်းသူ့ကိုယ်တိုင်လည်းပဲဘုန်းကြီးစာတွေကိုလေ့လာတယ်စနစ်တကျလေ့လာတယ်ပိဋကတ်သုံးပုံကိုအခောက်ပေါင်းများစွာထိလေ့လာတယ်အဲ့ဒီတိုင်ကျွန်းကျွန်းကျင်ကျင်ဖြစ်အောင်လေ့လာပြီတော့နိုင်ငံတော်ကိုအမိန့်နေထုတ်တယ်နော်လူဆိုတာမထားနဲ့တရိษံကစားမတက်ရဆိုတဲ့အမိန့်နေထုတ်တယ်အဲ့ဒါမျိုးအမိန့်နေထုတ်ပြီးတော့လမ်းစုံလမ်းကွာတွေမှာဆိုရင်အဆူအမိန့်နေရေးထားတယ်ဥပမာသ တပ္ပဘပတ္တအကရဏံကုသလသူပသမ္မရာသစိတ်တပရိယောဓာပနံဣဒံဗုဒ္ဓနာသာသနံမကောင်းတာဆိုရင်မလုပ်ရကောင်းတာဆိုလို့ရှင်တက်ဆွန်းသမျှလုပ်ရစိတ်ကိုဖြူစင်အောင်ထားရမယ်ဆိုအဲ့လိုမျိုး not to do any evil ဆိုအင်္ဂလိပ်လိုဟောပါဘူးလောက်ထားတာရှိတယ်ပေါ့နော်အေးအဲ့လိုမျိုးအဲ့ဒီလိုက်ပြီးတော့နော်ဒီလိုအများမြင်လောက်တဲ့နေရာတွေမှာပေါ့နော်အများမြင်လောက်တဲ့နေရာတွေမှာဆိုရင်အဲ့ဒီတိုင်းတကယ်စာပေခိတိမိမိတွေကိုလိုက်ပြီးတော့အဲမှတ်တမ်းတွေတင်ပေးတယ်ကြောက်စာတွေရေးထိုးပေးတယ်အဲ့ဒါမျိုးတွေလှုပ်ပေးရင်ပေးရင်လည်းနောက်ပိုင်းဘလောက်ထိနုညံ့သွားလဲပြောတော့ဆေးယုံတွေလူအိုယုံတွေနော်သူ့လက်ထက်ကစပြီးတော့တော်တော်ပေါ်တာလူအိုယုံတွေပေါ်လာတယ်ဆေးယုံဆေးကန်တွေပေါ်လာတယ်နောက်လူတွေအတွက်တင်မို့တရိတ်ဆန်တွေတောက်စရာအတွက်ရေကန်လေးတွေပါလုတ်ပေးနော်အဲ့ဒါမျိုးတရိတ်ဆန်သိကုမဲ့နေရာဌာနတွေလည်းအဲ့ဒါမျိုးလုတ်ပေးပြီးတော့သာသနာတော်ကိုတကယ်ကိုကြည်ညိုသွားတဲ့ပုဂ္ဂိုလ်ဖြစ်သွားအဲ့လိုဆိုတော့သူကကြည်ညိုတော့ရှိတဲ့ယဟန်တန်ဃာတွေကိုအဲ့ဒီအချိန်မှာတအားကိုထောက်ပံ့ရေးတွေလုပ်တဲ့အခါကျတော့အများကြီးလူတာတန်းတာတွေလုပ်တော့အဲ့ဒီနားမှာအချောင်သမားတွေပါလာပါတွေပါလာအချောင်သမားတွေပါလာပြီးတော့ဟာဘုန်းကြီးဝတ်လိုက်ရင်အရာရာဟာအကုန်ပြည့်စုံမယ်ဒီမင်းကြီးကအကုန်ထောက်နေတာပဲဘာသာတူတူမတူတူငါတို့တော့ဝတ်မှာပဲဆိုတော့ဘာသာမတူတဲ့ပုဂ္ဂိုလ်တွေကပါဘာဝတ်လာကြသင်္ကန်းဝတ်လာကြတယ်ဝိတ္တာကတော့သင်္ကန်းအယူဆကတော့သူ့အယူဆသူ့ဝါဒအတိုင်းပဲဖြစ်နေတယ်အဲ့ဒါမျိုးဖြစ်နေတော့သာသနာတော်ဟာတော်တော်ကိုညစ်နွမ်းတဲ့အနေအထားမှာစိုက်သွားတယ်နော်သာသနာပေါင်းရောက်တာမှန်တယ်ဒါပေမဲ့ဗုဒ္ဓဘာသာယဟန်တွေမဟုတ်ဘူးအသွင်အပြင်ကတော့ဗုဒ္ဓဘာသာယဟန်အသွင်ပြင်ကရုံးနဲ့ဒီလိုသင်္ကန်းနဲ့ဒီလိုနေပေမဲ့ဝါရတွေကြတော့ဗုဒ္ဓရဲ့ဝါရတွေမဟုတ်သူ့ရဲ့မူရင်းပါလာတဲ့ဝါရတိုင်းနဲ့ဒီတိုင်းနေကြတယ်ဆိုတော့အဲ့ဒီအချိန်မှာယဟန်ကောင်းယဟန်မြတ်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေကနော်ခုံကြီးယဟန်တွေမှာတလကိုနှစ်ကြိမ်သိမ်နေကိုသွားပြီးတော့စီမင်းစီကန်းနေနားထောင်ရတာရှိတယ်တလဘယ်နှစ်ကြိမ်15ရက်တစ်ကြိမ်သွားရတယ်နော်15ရက်တစ်ကြိမ်အဲ့ဒီသိမ်ထဲကိုကြွပြီးတော့ရန်တော်ဆိုတာဘာမလုပ်ရဘာမလုပ်ရဘာမလုပ်ရဘာလုပ်ရင်ဘယ်အပြစ်သင့်လဲအဲ့ဒါမျိုးကို15ရက်တစ်ကြိမ်နားထောင်ပြီးရတလကိုဘယ်နှစ်ကြိမ်ဖြစ်သွားနှစ်ကြိမ်အဲ့ဒါမျိုးသွားတဲ့ပုံမှန်လုပ်နေကြတဲ့ပုဂ္ဂိုလ်တွေကယဟန်အတုအယောင်တွေပါလာတဲ့အတွက်ကြောင့်မသွားကြတော့သွားရင်သူတို့ဘာရောပြီးအပြစ်သင့်ဘုဘကမစစ်မှန်တဲ့ပုံကိုယ်တွေနဲ့သွားပြီးတော့တသိမ့်နေဝင်ရင်ဝင်တဲ့ပုံကိုယ်ကအပြစ်ရှိတယ်ဆိုတော့အဲ့ဒါနဲ့ရင်သူတို့ကမသွားကြတော့ယဟန်တွေကဥပုပ်မပြုတ်တော့ပါဘူးဆိုပြီးတော့တယောက်ကနေပြီးတော့မင်းကြီးကိုရှောက်တယ်နော်အဲ့ဒါမျိုးရှောက်တယ်ကဥပုပ်ပြုတယ်လို့ခေါ်တယ်ပြောကြည့်ပါဦးဥပုပ်ပြုတယ်လို့ခေါ်တယ်ဥပုပ်နေဥပုပ်နေမှာအဲ့ဒီတိုင်သွားပြီးတော့ရွဖတ်နာခံရအဲ့ဒါမျိုးပြောတော့မင်းကပြောတာနော်အောက်ကသူ့ရဲ့လက်အောက်ကပုဂ္ဂိုလ်မင်းကြည့်ပြီးတော့အဲ့ဒါကိုအစင်ပြေအောင်လုပ်လိုက်လို့ပြောတော့အဲ့ဒီသွားပြီးလှုပ်ခိုင်းတဲ့ပုဂ္ဂိုလ်ကသာသနာကိုမကြည်ညိုတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့ခိုင်းမိတာဖြစ်တဲ့အတွက်ကြောင့်တိမ်နဲ့ဝင်ရင်ဝင်မဝင်သက်မဝင်သက်မဝင်ရင်သက်အဲ့ဒါမျိုးလှုပ်တော့မဟုတ်တဲ့ကိုယ်တော်တွေကအကုန်လုံးတိမ်နဲ့ရောက်နေပြီဟုတ်တဲ့ကိုယ်တော်တွေကအပြစ်တွေဖြစ်မှာဆိုလို့အပြင်မှာပဲကြံခဲ့တော့ဟုတ်တဲ့ကိုယ်တော်တွေကြီးတဲ့တော်တော်များများတက်မိရဖြစ်တော့တဖြည်းဖြည်းနဲ့တန်ဃာတွေနေတော့တာကိုမင်းကြီးကတတိထားမိတယ်။ဟာဘာဖြစ်ကုန်တာလဲတန်ဃာတွေဘယ်ရောက်ကုန်တာလဲရှင်မင်းကြီးကတင့်တယ်လို့ကြည့်လို့ပါဆိုလို့ကြည့်လို့လိုက်ပါတယ်ဆိုပြီးတော့ဟိုကအတာမန်လေးဖြည့်ရှင်ခိုင်းတာကိုသူကတက်ပလိုက်တဲ့အတွက်ကြောင့်အဲ့ဒီမှာအကြီးအကျယ်သူပူဆွေးတော့ကရောက်တယ်ယဟန်ကောင်းတွေကိုတော့မင်းတက်မိပြီနဲ့တူတယ်သွားပြီသွားပြီမင်းအပြစ်တွေတော့အများကြီးဖြစ်ကုန်တို့ဟာဒါတွေကိုကြည်ပြောက်အောင်လုပ်မှဖြစ်မယ်ဆိုပြီးတော့အဲ့ဒီတန်ဃာတွေကိုစစ်တမ်းထုတ်တယ်သူကိုယ်တိုင်တရားခုံယုံထိုင်ပြီးတော့ကြကြနနာတပါချင်းစနစ်တကျစစ်တယ်နော်တပါခေါ်လိုက်တယ်ခေါ်ပြီးတော့မေးတယ်ဖယားဟာဘာယူဝါဒရှိပါသလဲလို့ပြောလိုက်လို့တတတဝါဒရှိပါတယ်ဆိုရင်တစ်ဖက်ကဟိုဘက်ကပိတ်ဖြူတွေပုံထားပြီးတယောက်ကလူထွက်ပြီးလူထွက်အဲ့ဒါအလုတ်တစ်ခုကိုခန့်လိုက်နောက်တယောက်ခေါ်ပြီးစစ်တယ်အဲဖယားဟာဘာဝါရရှိပါသလဲဧကိစ္စတတတဝါရအချို့အရာတွေတည်မြဲအချို့အရာမတည်မြဲဒီလိုရှိပါတယ်ဆိုတော့ဒါဆိုရင်လည်းထွက်အဲ့ဒါမျိုးဖြစ်ပြီးတော့နောက်ခေါ်ပြီးစစ်လိုက်လို့ဖယားဟာဘလို့ယူဆရှိပါသလဲဝိပစ္စဝါရခွဲကြမ်းစိတ်ချဝေဖန်တဲ့ဝါရပါ အဲ့ဒါဆိုရင်တဏှာမှာထားအဲ့ဒါဆိုရင်မှန်ကန်တဲ့ဝါဒဆိုသူကိုယ်တိုင်တရားသိရင်စနစ်တကျလုပ်ပြီးတော့တန်ဃာကိုအကုန်ပြန်တန့်ပြီးတော့တတိယတန်ဃာယန္တာကိုတင်းနေတဲ့ဘာတန်ဃာယန္တာအေးအဲ့ဒီတတိယတန်ဃာယန္တာမှာတင်းတဲ့အခါကျတော့နော်အမြင်ကလည်းပဲကျေတဲ့ပုဂ္ဂိုလ်ငကူကလည်းပဲနိုင်ငံရေးအမြင်လည်းရှိဘာသာရေးအမြင်ကလည်းရှိတော့အိန္ဒိယနိုင်ငံမှာသာသနာကွဲသွားမယ်ဆိုရင်အခုရှိနေတာကသာသနာကအိန္ဒိယမှာပဲရှိနေတယ်အဲ့လို့ဆိုဒီနေရာကွဲရင်သာသနာဟာအကုန်ပျောက်ကုန်လိမ့်မယ်အဲ့လို့ဆိုတော့ဒီသာသနာကိုဒီနေရာကွဲတောင်တနေရာကြံအောင်လုပ်မှဖြစ်မယ်ဆိုပြီးတော့ကိုယ်တိုင်ကိုယ်ဌာနသာသနာပြုဖို့စေလွတ်တယ်တဲ့ဘဏ္ဍဌာနကိုယ်တိုင်ကိုယ်ဌာနသာသနာပြုဖို့စေလွတ်တဲ့နေရာမှာအခုသီရိလင်္ကာတို့မပါဘူးလားဒီသီရိလင်္ကာတို့တို့သူတော်စင်များအခုရှိနေကြတယ်ဒီပါကစ္စတန်နိုင်ငံမျိုးတို့အာဖဂန်နစ္စတန်နိုင်ငံမျိုးတို့เนาะအဲအဲ့ဒီနိုင်ငံနောက်အီဂျစ်မျိုးတို့အဲအဲ့ဒီဟာမျိုးဆိုရင်ငါတို့ကသာသနာပြုစေလွတ်ထားတဲ့နေရာတွေပဲနောက်ဥစဉ်တို့မြန်မာအတွက်ကတော့မြန်မာနိုင်ငံအတွက်ကသုဝဏဘူမိသာသနာပြုဌာနကဘာလဲလဲသုဝဏဘူမိအဲသုဝဏဘူမိဆိုတဲ့အဲ့ဒီဌာနတဌာနအဲ့ဒီမှာလည်းပဲသာသနာပြုစေလွတ်လိုက်လို့မြန်မာနိုင်ငံကိုသာသနာရောက်သွားဘယ်သူကသေလွတ်တယ်အင်းအဲ့ဒီချိန်ကျတော့သူ့ကျတော့သီရိဓမ္မာဖြစ်နေပြီတော်တော်ကောင်းသွားတဲ့အတွက်ကြောင့်လူတွေကိုယ်တိုင်ကပဲနာမည်ကိုစန္ဒဆိုတာဖြုတ်ပြီးတော့သီရိဓမ္မာကျက်တည်မင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့တရားရူတရားမြတ်ရှိတဲ့မင်းကြီးဆိုသီရိဓမ္မာတောကဆိုပြီးတော့နာမည်ပြောင်းလိုက်သီရိဓမ္မာတောကဆိုတော့ကိုယ်တိုင်ကိုယ်ဌာနအဲ့ဒီထဲမှာဘလောက်ထိစွန့်စွန့်စားစားသေလွတ်တယ်လဲပြောတော့သူရဲ့သားနဲ့သမီးပါသာသနာပေါင်းတွင်သွတ်သွင်းပြီးတော့သာသနာပြုစေလွတ်တဲ့နေရာမှာထည့်လိုက်တယ်။သီရိလင်္ကာနိုင်ငံမှာသာသနာထွန်းကားနေတာဒီသူသားမဟိန္ဒနဲ့သမီးတော်သင်္ကမိတ်တာတဲ့။မဟိန္ဒနဲ့သင်္ကမိတ်တာပြောကြည့်ပါဦး။မဟိန္ဒနဲ့သင်္ကမိတ်တာသူသားတော်သမီးတော်လို့နှစ်ဦးလုံးရဲ့ဆန္ဒတွေကိုမေးပြီးတော့သင်္ကဝတ်မလားဆိုကိုကလည်းပဲထီးနန်းစည်းစိမ်ကိုအကုန်စွန့်လွတ်ပြီးတော့သားရောသမီးရောအကုန်ဝစ်ပြီးတော့စာပေကိုစနစ်တကျသင်ပြီးမှတိရိလင်္ကာနိုင်ငံကိုသာသနာပြုအဲသေလွတ်တယ်အဲ့ဒီသေလွတ်လို့အဲ့ဒီကိုရောက်သွားတော့အဲ့ဒီတိရိလင်္ကာနိုင်ငံကသာသနာထွန်းကားတာမရှိဘူးလားသာသနာထွန်းကားတယ်အဲ့ဒီထွန်းကားတဲ့အဲ့ဒီနိုင်ငံမှာလည်းပဲနှိမ့်လိုက်ညှင့်လိုက်နှိမ့်လိုက်ညှင့်လိုက်နဲ့ဖြစ်တစ်ချိန်ရောက်တဲ့အခါကျတော့အခုသာသနာတော်နှစ်နဲ့ပြောမယ်ဆိုလို့ရှိရင်250နိဗ္ဗာန်ဟော450နိဗ္ဗာန်ပေါ့ဘယ်လောက်လဲ450နိဗ္ဗာန်အဲ့ဒီ450နိဗ္ဗာန်လောက်ရောက်တဲ့အခါကျတော့အဲ့ဒီအချိန်မှာဗျံမနတိတ်တနော်တဘုံဆိုတာထပါတယ်လေဗျံမနတိတ်တတဘုံဆိုတာထအဲ့ဒီတဘုံထပြီးတော့အဲသူကနေတပြေးပြေးနဲ့တိုက်ပြီးတော့ယူတယ်နော်သူကိုယ်တိုင်ကဗုဒ္ဓဘာသာမဟုတ်ဘူးအဲ့ဒီကနေပြီးတော့တိုက်ယူရင်းယူရင်းနဲ့အဲ့ဒီအချိန်မှာဘုရဘာသာကိုးကွယ်တဲ့မင်းထွက်ပြေးရတယ်နော်ဝတ္တကာမဏီမင်းဗာမင်းလေဝတ္တကာမဏီမင်းဝတ္တကာမဏီမင်းကအဲ့ဒါထွက်ပြေးရနော်ထွက်ပြေးပြီးတော့တနေရာမှာသွားပြီးတော့နေရအဲ့ဒီအချိန်မှာအဲ့ဒီသီရိလင်္ကာနိုင်ငံမှာရှိကြတဲ့ယန်းတန်ဃာတွေနဲ့ပတ်သက်ပြီးတော်တော်ကိုဒုက္ခပေးတယ်နော်ဆုံးမလောင်ရအမိန့်တွေထုတ်တယ်ဆုံးကထွက်ကြတယ်ဆုံးမလောင်ရအမိန့်တွေအဲ့ဒါမျိုးဆုံးကတ်တဲ့ဟာမျိုးတွေဆိုရင်အဲဒုက္ခအများကြီးပေးတယ်ပေးရင်ပေးရင်နဲ့တဖြည်းဖြည်းနဲ့ကိုရောတွေကမနေရတော့ဘူးကျနောက်ပိုင်းလူကိုပါတက်လာတဲ့အဆင်မျိုးတွေရောက်တယ်အဲ့ဒါနဲ့ရင်ဘုံကြီးရန်တွေကအကုန်ထွက်ပြေးကြပြီးတော့နော်ဘလောက်ပဲအဲ့ဒီမှာကြံနေခဲ့တယ်ဆိုတော့အပား60ပဲကြံနေခဲ့တယ်ဘလောက်ကြံနေခဲ့အပား60ပဲကြံနေခဲ့ပြီးတော့အဲ့ဒီအပား60ကတော့မြို့ပေါ်မှာမနေရဘူးတိုးတွေထဲမှာထွက်ပြေးပြီးတော့အဲ့ဒီမှာတက်ဒီတစ်ပင်ကကြရရတဲ့အသီးတို့အပွင့်တို့အရွက်တို့အဲ့လိုမျိုးအမြစ်တွေအခောက်တွေနဲ့ပဲသူတို့ဟာရှင်သန်ပြီးတော့နော်အဲ့ဒီမှာစားတော့ပြီးတော့အဲ့ဒီမှာနေရတယ်တဲ့အဲ့လိုမျိုးနေရင်နေရင်တဖြည်းဖြည်းနဲ့ရှားပါလာတဲ့အခါနော်ဘလောက်ထိအဲ့ဒီတန်ဃာ60ကလည်းတတ္တိကောင်းမလဲပြောတော့ပိဋကတ်သုံးပုံကိုမကွေအောင်မပြောက်အောင်ဆိုတော့တာဝန်ကြနေရှင်မယဘဏ္ဍရှင်မယကဘေဟာရီအာယုံပြုပါရှင်မယကဘေဟာအာယုံပြုပါရှင်ဘုရားကဘုရားအာယုံကြည့်ပါဆိုနောက်ပိုင်းကျတော့စားလို့တောက်လို့အဆင်မပြေတဲ့အဆင်မျိုးတွေရောက်တော့ဝမ်ပိုက်တွေတိတ်ပြီးတော့စားအဲ့ဒါမျိုးစားတဲ့အခါဘာတွေလောက်ကြတော့ဆိုတော့အဲ့ဒီဝမ်ပိုက်ပေါ်မှာသဲတင်ပြီးတော့အချင်းချင်းခေါင်းချင်းရှင်ပြီးတော့ ဆင်းရဲသုံးသက်ပြီးတော့အဲ့ဒီစာတွေကိုမကွယ်အောင်မပြောက်အောင်12နှစ်ထိထိန်းနေတာဘယ်နှစ်နှစ်ထိ12နှစ်ထိနော်သူတို့ကဟိုပြေဒီပြေဟိုရောက်ဒီရောက်နောက်ကလည်းအန္တရာယ်ပြုအဲ့ဒါမျိုးဖြစ်ပြီးတော့12နှစ်ကြာ12နှစ်ကြာတဲ့ကဒီဘက်ကဝတ္တကာမဏိကနေပြန်ပြီးတော့တော်လန်လို့အဲ့ဒီဗျမနတိတ်တာကပြုတ်ကြသွားပြီးတော့ဝတ္တကာမဏိသာသနာကိုကိုးကွယ်တဲ့ပုဂ္ဂိုလ်မင်းပြန်ဖြစ်ပြီးတော့အဲ့ဒီမင်းရဲ့လက်ထက်မှာစတုဋ္ဌသံဃာယနာတင်ခဲ့တာအဲ့ဒါနှစ်ဘလောက်ရောက်သွားလဲသာသနာဘုရားပရိနိဗ္ဗာန်စံပြီး450အဆင့်မျိုးထိရောက်သွားတယ်အဲ့ဒါမျိုးရောက်ပြီးတော့ဦးဇင်းတို့သာသနာဟာတဖြည်းဖြည်းနဲ့သာသနာပြုလာကြတာဟာအဲ့ဒီကနေတဆင့်ဦးဇင်းတို့ဒီမြန်မာနိုင်ငံဘက်ကိုရောက်တယ်မြန်မာနိုင်ငံဘက်ကိုရောက်တော့သာသနာနှစ်ကတော်တော်ကိုနော်ကွာသွားပြီနှစ်ပေါင်း2455ပြောကြည့်ပါ2455အေးအဲ့ဒီအချိန်မှာဆိုတော့တကယ်လည်းပဲတင်သင့်တဲ့အချိန်နော်ခုနကတော့စတုဋ္ဌသံဃာယနာတင်လိုက်တော့ကျန်တဲ့သံဃာယနာတွေကအကုန်လုံး oral practice နဲ့ပဲလာခဲ့တာဆိုတော့ဟာဒီအချိန်မှာတော့တို့စာဥ္စာရန်တော့ရှင်းသင့်ပြီဆိုတော့အဲ့ဒီအချိန်မှာ belief day တအားသုံးတယ်နော်ပေပေါ်မှာအဲတန်ဒီစာတွေကိုအဲ့ဒီအချိန်ကနေစစတုဋ္ဌသံဃာယနာဘုရားပရိနိဗ္ဗာန်စံပြီးနှစ်ပေါင်း450ကနေစပြီးတော့ပေထက်အက္ခရာတင်တာတဲ့ဘာထက်အက္ခရာတို့သူတို့သမီးပေထုတ်တွေတွေ့ဘူးတယ်မဟုတ်လားအဲပေထုတ်တွေတွေ့ဘူးလေအဲ့ဒီပေထက်အက္ခရာတင်တယ်နော်ပေထက်အက္ခရာတင်ပြီးတော့စာစပြီးတော့အဲ့ဒီအချိန်မှာစာလို့ပေနဲ့ဖတ်လို့ပြုလို့စနစ်တကျဘာလို့ဒီလိုလှုပ်လိုက်တာလဲဆိုတော့အဲ့ဒီဆရာတော်တွေကသုံးသက်တာကနောက်တစ်ကြိမ်များတန်ဃာတွေကိုဒီလိုရက်ဆက်တဲ့ပုံပုံမျိုးနဲ့ကြုံရင်ဒီလိုအလွတ်ထိမ့်သိမ့်ထားဖို့ဆိုတာတော်တဲ့တရားတရားနဲ့မဖြစ်နိုင်ဘူးအဲ့ဒီတိုင်မထိမ့်သိမ့်နိုင်ရင်အကုန်ကွယ်ကုန်လိမ့်မယ်အဲ့ဒါကြောင့်အလွတ်မရရင်တောင်စာအုပ်ပေါ်မှာဒီပေပေါ်မှာကျန်ခဲ့အောင်ဆိုပြီးတော့အဲ့ဒီကနေစပြီးတော့ပေပေါ်မှာတင်တယ်ပေါ့အဲ့ဒီကနေဦးဇင်းတို့မြန်မာနိုင်ငံရောက်လို့မင်းနှုံမင်းလက်ထက်ရောက်တဲ့အခါကျတော့မင်းနှုံမင်းကသိကူးတာကပေဆိုတာကမမြဲနိုင်ဘူးအဲ့လိုဆိုတော့ပေတဲ့ပို့ပြီးတော့ခိုင်မြဲအောင်ကြောက်ပေါ်မှာငါရေးထိုးမယ်ဆိုပြီးတော့အဲ့ဒီမှာကြောက်ထက်အခရာတင်တယ်တဲ့ဗာတင်တယ်ကြောက်ထက်အခရာတင်တယ်တို့သူတော်စင်မြန်မန္တလေးရောက်ဘူးကြလိမ့်မယ်ရောက်ဘူးတယ်မဟုတ်လားအဲကုသိုလ်တော်ဖရာရောက်ဘူးလားမရောက်ဘူးသေးရင်လည်းပြန်ဖူးကြအောင်ဟုတ်လားနော်အမတ်တရားလေးတွေရှိတာပေါ့အဲ့ဒီထဲမှာနော်ပေတွေဟိုကြောက်တွေကိုတန်းစီပြီးတော့ရှေ့ဆုံးကဝီနီပြီးရင်သုတ်တံအဘိဓမ္မာလိုင်းနေနဲ့အဲ့ဒါမျိုးထားပြီးတော့နော်အကုန်ဖရားကအလဲကောင်းကနဘေးကပတ်ပတ်လဲရှုခင်းကလည်းတကယ်ကောင်းနော်ဒီဘက်ကခရီးပင်ကြီးတွေကလည်းအကြီးကြီးတွေနော်အဲ့ဒီမှာစိုက်ပျိုးထားတာရှိတယ်အခုတော့ခရီးပင်ကြီးတွေလန်းလွဲလို့လို့ပြောတာပဲခရီးပင်တော်တော်သေးကုန်တယ်ဘလို့လှုပ်ပြကြတော့ဆိုတော့เนาะအဲ့ဒီခရီးပင်တွေမှာမူရင်းကတော့အောက်ကမြေသားနယ်ပဲရှိတယ်အဲ့ဒီမြေသားနယ်ရာကိုအုတ်ခင်းပြလိုက်တယ်အုတ်ခင်းတော့အဲ့ဒီနန်းလေးကြီးအကုန်ပတ်ပလိုက်တဲ့အခါကျတော့အပင်တွေကဓာတ်မခံနိုင်ဘူးအဲ့ဒါကြောင့်မို့เนาะဒီဘက်ကစင်ကာပူနိုင်ငံကအဲ့ဒီသစ်ပင်တွေစိုက်တဲ့ပုဂ္ဂိုလ်များအဲ့ဒီဘက်များရောက်လာပြီးတော့အားကိုးရရင်တော့တော်တော်ကောင်းလိမ့်မယ်နဲ့ထူတယ်ကိုယ်စားတော့ဟိုးအမြင့်ကြီးပေါ်မနက်ကဦးဇင်းတို့လိုက်ဖို့လို့ဟိုးသင်းမော်ကြီးရှိတယ်နော်အပေါ်ကိုရောက်ခဲ့အဲ့ဒီပေါ်မှာရောက်ခဲ့တော့တော်တော်အံ့ဩစရာကောင်းတာပဲအပင်တွေစိုက်ချတာစနစ်တော်တော်ကျနော်အဲ့ဒီပေါ်မှာဦးဇင်းတို့ထင်နေတာအဲ့ပေါ်မှာဒီလိုရေကူးကန်ကြီးရှိလိမ့်မယ်လို့မထင်ဘူးဟုတ်လားနော်အပေါ်မှာရေကူးကန်နဲ့အောက်ထပ်မှာကြီးလိုက်တော့လည်းပဲအပင်တို့ဟိုတယ်ရဲ့အဝင်မှာအပင်ကြီးတွေတွေ့တယ်မဟုတ်လားအထဲထဲမှာနော်နေရာကြီးတွေမို့အပင်ကြီးတွေအထဲသေးတဲ့ကြကြနနစိုက်တာအပင်လေးတွေအစ်စ်မဟုတ်ရလား gain ကိုကြည့်တော့အစ်စ်တွေပဲအဲ့လောက်ထိပြုစုအားကောင်းပြီးတော့တကယ်ကိုတန်မာထွားချိုင်းတာပေါ့နော်အဲ့ဒီစနစ်တွေဦးဇင်းတို့စီမှာမရတဲ့အတွက်ကြောင့်မို့ခုအပင်ကြီးတွေတော်တော်များများကုသိုလ်တော်ဘုရားမှာကြီးလိုက်အကုန်သေးကုန်နေနဘေးမှာနော်အေးအဲ့ဒီဘက်မှာထားထားပြီးတော့အဲ့ဒါပါဠိတော်တွေကြီးတဲ့တင်လိုက်ပါဠိကြီးတဲ့ပါဠိတော်တွေကြီးတဲ့တင်တာနော်အဲအဲ့ဒါမျိုးတင်ပြီးတော့ဒါပေထက်အက္ခရာကနေဘာအက္ခရာဖြစ်သွားကြောက်ထက်အက္ခရာဖြစ်သွားအဲ့ဒီကြောက်ထက်အက္ခရာကနေပြီးတော့သတ္ထသံဃာယနာမှာကြတော့ကြက်ကြနနာပါစနစ်တကျနဲ့သတ္ထမူဆိုပြီးတော့ စာအုပ်နဲ့ရိုက်တဲ့အဆင့်ကြီးရောက်လာတယ်။စာအုပ်နဲ့ရိုက်လိုက်တဲ့အုပ်ရေ40ရဘယ်လောက်ရ?အုပ်ရေ40တဲ့နော်အုပ်ရေဘယ်လောက်ရလဲ40ရအေးအဲ့ဒီ40ထိရတော့နော်ခုကြည့်လိုက်တော့အချိန်ကတော်တော်တောင်များတော့ဟုတ်လားနော်တော်တော်များတော့ဒုသူတော်စင်များဒုတိယပိုင်းကျမှဆက်ပြီးပြောတာပေါ့အဲ့လိုလုပ်မလားနော်အတန်လှုပ်လိုက်တော့ပေါ့အခုဒီကဘယ်လောက်ရတော့ဆိုတော့တဏှာကြီးထိုးပြီးသွားလို့20လောက်ရောက်သွားနော်20လောက်ရောက်သွားတယ်ဟောပြောခြင်းပေါ့နော်ဟုတ်ပြောခြင်း20လောက်ရောက်တော့ဒုတိယပိုင်းရောက်မှာကိုယ်စားဝီနီးပိဋကတ်ကိုမစလျားသေးရှိကောင်အင်ထရိုပဲရှိသေးတယ်ဟုတ်လားနော်အင်ထရိုပဲရှိသေးတယ်ဘာပဲပြောပြောဘုသူတ္တရတယ်မဟုတ်လားအဲဘုသူတ္တလေးရပြီတော့ဒုသူတော်စင်များမှတ်မိဖို့ပါအဲ့ဒါကြောင့်မို့ဒုတိယပိုင်းကျမှဦးစင်းကဆက်ပြီးတော့ပိဋကတ်သုံးပုံအကြောင်းကိုအဲပြောပြအောင်အဲ့ဒါကြောင့်ဒီလိုနာကြားရတဲ့ကုသိုလ်ကံစေရနာတို့ကြောင့်ဒုသူတော်စင်များဘာသာရေးနဲ့ပတ်သက်ပြီးတော့အသိဉာဏ်ဘ ഹു တုတ္တတုတ်တက်မြင့်မာပြီးတော့ကိုယ်ကိုယ်တိုင်လိုက်နာကျင့်သုံးနိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေကုန်သတည်း